Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီဒီစီစဉ်တွေကို line to meter 16925ရိုကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါဘယ်လ်ဂျန်နင်ဂန်ပရက်ဆဲမြို့တော်မှာရဲတပ်ဖွဲ့ရဲ့ဝင်ရောက်ရှာဖွေစီးနင်းမှုတွေအတွင်းအချမ်းဖတ်သမားအဖြစ်တန်ရရှိသူ16ယောက်ကိုဖမ်းဆီးခဲ့ပေမဲ့အဓိကလိုက်လံရှာဖွေနေတဲ့ဆလာအဗ်ဒက်စလမ်ကိုတော့ရှာမတွေ့သေးပါဘူး IS စစ်သွေးကြွချင်မုံရီနီလန်းရှာဆွေးနွေးမှုတွေလုပ်သွားဖို့ပြည်သူ့သမ္မတဖရန်စွာအိုလွန်းနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ကတော့မနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်တခါတည်းဖားကန့်မြို့မှာတော့ကြောက်စိမ့်တူဖို့ရေလုံငန်းကထွက်တဲ့မြေစာပုံပြိုကျလို့တိတ်ဆုံးသူအရေအတွက်ဟာအနည်းဆုံး113ဦးရှိသွားပါပြီဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ခင်တိုင်းနဲ့အတူပြပြပေးပါမယ်ရှင
်ကောင်းပါပြီကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖို့ရကထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူတွေထိခိုက်တိတ်ဆုံးနေရတဲ့သတင်းမှာတော့
ဒီဟာကအစိုးရတဘာဝထိန်းသိမ်းမှုအားနည်းလို့ဖြစ်တဲ့ကိစ္စပဲဒီဟာတွေကနောက်တစ်ခုကတော့စီကာမရှိလို့စီကာမရှိလို့ဆိုတာမြေစာပုံတွေနေရ
ဒီပအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌအကုကွန်ဆာမရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်ချင်းပြည်နယ်ဟာခါမှာလူတွေတိတ်ဆုံးရတဲ့အခြေဖြစ်ခဲ့တဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတင်ပြသွားမှာဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံပိတ်ပွဲသတင်းကိုလည်းကြားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ပြတိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားအစီအစဉ်တွေကိုတင်ဆက်သွားမှာပါခုရင်ဆုံးတော့တင်းလာနေညနေခင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ဘယ်လ်ဂျီယံနိုင်ငံပရက်ဆဲမြို့တော်ကနေရာ22ခုမှာဝင်ရောက်ရှာဖွေစီးနင်းမှုတွေအတွင်းအကြမ်းဖက်သမားတွေအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးနိုင်ခဲ့ပေမဲ့ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုမှာထိတ်ဆုံးကနေပါဝင်ပတ်သက်သူအဖြစ်နဲ့တန်တရားရှိနေတဲ့ဆလာအဗ်ဒယ်ဆလမ်ကိုတော့ရှာမတွေ့သေးဘူးလို့ဘယ်လ်ဂျီယံအစိုးရရှင်းလင်းရေးကဒီကနေ့ပြောပါရယ်ဝင်ရောက်ရှာဖွေမှုတွေအတွင်းမှာတန်တရားဖြစ်သူတဦးထက်မနည်းတန်ရာရခဲ့ပြီးအခုစီးနင်းရှာဖွေမှုတွေကကိုကူကိုတော့ဘရက်ဆဲမြို့တော်နဲ့ဒီမြို့တွင်းနဲ့မြို့တော်တစ်ဝိုက်မှာလှုပ်ဆောင်ခဲ့တာလို့ရှင်းလင်းရေးတွေကပြောပါရယ်ပြည်ထောင်နိုင်ငံပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်ပုံစံမှုမျိုးနဲ့ဘယ်လ်ဂျီယံမှာလည်းတိုက်ခိုက်လာမှာကိုစိုးရင်ရတဲ့အခြားဝန်ကြီးချုပ်ချားလ်စ်မီခေးကတင်းငွေနေမှာပြောဆိုခဲ့ပါတယ်။လူနေဆဲဖြစ်တဲ့အဗ်ဒယ်ဆလမ်ဟာပါရီမြို့မှာလူပေါင်း130သေဆုံးပြီးယာနဲ့ချီဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းနိုဝင်ဘာလ14ရက်နေ့ကဘယ်လ်ဂျီယံနိုင်ငံထဲကိုထွက်ပြေးသွားခဲ့တာလို့ယူဆနေကြတာပါ။ပါရီမြို့တိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူအဗ်ဒယ်ဟာမစ်အူကတော့ပြီးခဲ့တဲ့ဗုဒ္ဓနေ့ကပါရီမြို့မြောက်ပိုင်းစင်ချေဘုံတစ်ခုကိုရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ချိန်တွင်မှာသေဆုံးခဲ့ပါတယ်။ပရက်ဆဲမြို့တော်မှာဒီနေ့တနင်္လာနေ့မှာဒီမြေရောက်ရထားတွေနဲ့စာတင်ကျောင်းတွေကိုပိတ်ထားပါတယ်။တန်တရားရှိသူတွေကိုနောက်ထပ်သတင်းတစ်ပတ်အပြင်းထန်လိုက်လံရှာဖွေမှုတွေစတင်နေတာဖြစ်ပြီးတော့စာတင်ကျောင်းတွေနဲ့မြေရောက်ရထားတွေကိုတတိယမြောက်နေ့ဆက်လက်ပိတ်ထားတာလည်းဖြစ်ပါတယ်။ပါရီမြို့မှာဆိုရင်လည်းဒီတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးကန့်တွဲဖြေရှင်းနိုင်ဖို့ကြိုးစားနေကြတာနဲ့အမျှလူအသွားလာသည့်တတားနေသွားတဲ့မြို့တော်လမ်းမတွေပေါ်မှာတနင်္လာနေ့နောက်မိုင်းကလုံခြုံရေးတပ်ဖွဲ့တွေကိုထူးထူးခြားခြားစောင့်ချက်ထားပါတယ်ရှင်။
ပြည်သူ့သမ္မတဖရန်ဆွာအော်လွန်းနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ဖြန်အင်္ဂါနေ့မှာတွေ့ဆုံချဖို့ရှိပါတယ်။အစ္စလာမ်ရဲ့အစွန်းရောက် ISIS စစ်သွေးကြွတွေကိုချေမှုန်းရင်းနဲ့ဆီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရာဖြေရှင်းနိုင်ရည်နှီးလန်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုက်ဖြစ်နေအမေရိကန်သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းက IS စစ်သွေးကြွပစ်မှတ်တွေကိုလေကြောင်းကနေတနစ်ကျော်ကြာတိုက်ခိုက်လာတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြမယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။ပြင်းထန်စစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်မှုတွေကိုပါဝင်ဆင်နေနေပြီးနောက်ထပ်ပြင်းထန်တဲ့အရေးယူရေးအစီအစဉ်ထဲမှာတော့ဆီးရီးယားနိုင်ငံကိုမြေပြင်တပ်တွေဆစ်လွတ်တာအပါအဝင်စစ်စင်ရေးတိုးချဲ့မှုတော့မပါဘူးလို့တာဝန်ရှိသူတွေက Reuters သတင်းဌာနကိုပြောဆိုပါတယ်။ပြင်သစ်သမ္မတအော်လွန်ကတော့ဆီးရီးယားနိုင်ငံပေါ်တိုက်ခိုက်မှုတွေကိုပြင်သစ်စစ်တပ်ကအရှိန်မြှင့်မယ်လို့ဒီကနေ့မှပြောပါရယ်။အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံမှုပြင်သစ်နိုင်ငံကနေမထွက်ခွာခင်ပြင်သစ်သမ္မတအော်လွန်ကဒီကနေ့မှပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါရယ်ရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်အထူးတပ်ဖွဲ့တွေသိမ်းမကြခင်မှာတွားရောက်ပြီးအဲ့ဒီဒေသကလက်နက်ကိုင်အဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့တွေရဲ့ IS စစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေမှာအဖြစ်ကူညီသွားမယ်လို့အမေရိကန်ဆိုရအရာရှိတဦးကပြောပါရယ်။ဒီတပ်ဖွဲ့တွေဆီးရီးယားကိုပဲအချိန်သွားရောက်မယ်ဆိုတဲ့အချိန်တိကျကတော့အမေရိကန်ဆိုရကပြောဦးမှာမဟုတ်သေးတဲ့အကြောင်းတနင်္လာနေ့က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာလက်ထောက်နိုင်ငံခြားရေးဝန်ကြီး Brad Mugger ကပြောဆိုသွားတာပါပြည်ကလေးလာတော့ကသမ္မတအိုဘားမားကအမေရိကန်တပ်ဖွဲ့ရင်း90ကိုဆီးရီးယားကဒီဒေသခံ Arab Cut နဲ့ Turkmen တပ်ဖွဲ့တွေနဲ့အတူလက်တွဲလှုပ်ဆောင်မဲ့စစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေအတွက်ဆေးလုပ်ဖို့အမိန့်ပေးထားတာပါ။အမေရိကန်ပြည်ထောင်စုဟာအဲ့ရစစ်သွေးကြွအဖွဲ့နဲ့စစ်ဆင်သွင်းနေတာဖြစ်ပြီးတော့ဒီစစ်ပွဲမှာနိုင်ငံတကာအသိုင်းအဝိုင်းတစ်ခုကလည်းပါဝင်သင့်တယ်လို့ဒီ Mr. McGurk ကပြောပါတယ်။ အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွတွေကိုချိန်မုံမှုအမေရိကန်ဘက်ကတုံ့ပြန်ဆောင်ရွက်မှုတွေဟာနှိကျလို့နဲ့ဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့တော့သူကဒီအမေရိကန်ရဲ့စစ်သွေးကြွချိန်မုံရေးလုပ်ငန်းတွေနဲ့ဆီးရီးယားနိုင်ငံရက်ကာမှာရှိတဲ့အားရစစ်သွေးကြွတွေအပေါ်ဖိအားပေးထိုးစစ်ဆင်မှုတွေမကြခင်ကစပြီးတော့အချိန်မြင့်ဆောင်ရွက်နေတဲ့အကြောင်းကိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်ရှင်
အရဆော်ဝါများပြည်တော်စု UAE ကိုဒီကနေ့မှရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကစီးရီးယားအရေးအပေါ်အယုံဆိုင်ဆွေးနွေးဖို့ရှိပါတယ်။ခီးစဉ်ရဲ့ပထမခီးတစ်ဟောက်အဖြစ် UAE ကိုရောက်ရှိစဉ်မှာအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီဟာအိရှေ့ဆန်မင်းသားရှိတ်မိုဟာမက်ဘင်ဇယက်အယ်နီဟမ်နဲ့အဘူဒါဘီမှာတွေ့ဆုံမှာဖြစ်ပြီးအစ္စရေးနိုင်ငံကိုလည်းခီးတစ်ထောက်ဝင်ရောက်ဖို့ရှိပါတယ်။ပြည်ရင်းစစ်ရှေ့ကြနေတဲ့ဆီးရီးယားနိုင်ငံမှာနိုင်ငံရေးအရာဖြည့်ရှင်းချက်တခုထွက်ပေါ်လာရေးတွန်းအားပေးဆောင်ရွက်နေတဲ့နိုင်ငံတွေထဲမှာ UAE လည်းအပါအဝင်ဖြစ်ပါတယ်။2011ခုနှစ်မတ်လကတည်းကဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်ကြောင့်ဆီးရီးယားနိုင်ငံမှာလူပေါင်း2,000ခွဲကျော်တေဆုံးခဲ့ပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှွေမာလ13ရက်နေ့ဗီယက်နမ်မှာပြုလုပ်တဲ့အမေရိကန်အပါအဝင်ကမ္ဘာ့အရာကြီးနိုင်ငံတွေကြားဆွေးနွေးပွဲမှာတော့ကုလသမဂ္ဂကကြားလူလုပ်ပြီးလာမယ့်ဇန်နဝါရီလမှာကျင်းပမယ့်ဆွေးနွေးပွဲမှာဆီးရီးယားဆိုရနဲ့အတိုက်အခံတို့တက်ရောက်ကြစေရည်ကြိုးပမ်းမယ်ဆိုတဲ့ဂရိကဝတ်ကိုရရှိခဲ့ပါတယ်။ဒီရင်မတိုင်ခင်2014ခုနှစ်အစောပိုင်းကပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ခုမှာတော့စစ်မှန်တဲ့တိုးတက်ဖြစ်ထွန်းမှုတွေမရှိဘဲအဆုံးသတ်ခဲ့ရတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်းက ISIS စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေမှာလည်း UAE နိုင်ငံကလေယာဉ်တွေနဲ့ပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကတော့တနည်းကြော်ချာကာလအတွင်းပထမဦးဆုံးအခြေအဖြစ်အစ္စရေးနိုင်ငံကိုလည်းတွားရောက်ဖို့ရှိပါတယ်
ဒီကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ကုလသမဂ္ဂအတွေ့အကြုံမှုချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်နဲ့သူတွေ့ဆုံပြီးရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးပါတယ်လို့တင်းငွေနေကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာသတင်းထောက်တွေကိုပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကသမိုင်းဝင်ရွေးကောက်ပွဲကြီးကိုငြင်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေအားလုံးကိုသူ့အနေနဲ့ဂုဏ်ပြုချီးကျူးတဲ့အကြောင်းကိုပြောခဲ့တယ်လို့ပဲဒီအာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးရနိုင်တာဟာဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရာရောက်တဲ့အကြောင်းအခုရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိတဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောသွားပါတယ်ကွာလာလမ်ပူမြို့တော်မှာအာဆီယံစီးပွားရေးအတိုင်ဝန်ထူထောင်ရေးသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာမစ္စတာဘန်ကီမွန်လည်းတက်ရောက်တာဖြစ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမရဦးသိန်းစိန်နဲ့တရားတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီနေ့ခုနေ့တုန်းကပြီးစီးသွားခဲ့တဲ့နှစ်ရက်ကြာရှစ်တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာတော့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်၊တရုတ်၊အိန္ဒိယ၊ရုရှား၊ဂျပန်နဲ့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်ကြတာဖြစ်ပြီးတော့ပြည်သစ်နိုင်ငံပါရီမြို့တော်မာလီနဲ့လက်ဗနွန်နိုင်ငံတွေမှာမကြသေးခင်ကအကြမ်းဖက်တိုက်ခတ်ခံရမှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နေပို့ပြီးတော့အပြင်းထန်လှုပ်သွားကြဖို့ကမ္ဘာခေါင်းဆောင်တွေကဒီစည်းဝေးအတွင်းမှာနှုတ်ဆော်ခဲ့ကြပါရဲ့ရှင်
။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိန်တူဖော်တဲ့မြေစာပုံပြုတ်ကျတာကြောင့်တည်ဆုံးသူအနည်းဆုံး133ဦးထိရှိလာပြီဖြစ်ပြီးရိုလောင်းတွေကိုရှာဖွေဆက်ပြီးတော့လည်းရှာဖွေနေကြပါတယ်တေဆုံးသူတချို့ရဲ့ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်ထားနိုင်ပြီဖြစ်ပေမဲ့ဘယ်သူမှမသိကြသူတွေရဲ့ရုပ်လောင်းတွေကိုတော့အပြာရောင်မောကစားတွေနဲ့ထုတ်ပိုးထားပါတယ်။ကျောက်စိန်တူဖော်ရဲ့လောက်ကကမြေစာပုံပြုတ်ကျတာကြောင့်နောက်ထပ်လူ100လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းအရာရှိတို့ကပြောပါတယ်။ဒါပေမဲ့ဖက်ကန်ဒေသမှာနေထိုင်ကြသူတွေရဲ့စီရင်အင်အတိအကျမရှိတာကြောင့်မြေစာပုံပြီးခဲ့သူအရေးအတွက်ကတော့အတိအကျဘလောက်ရှိလဲဆိုတာမသိဘူးဆိုပြီးတော့ဖားကန့်မြို့နယ်ရဲ့အုပ်ချုပ်ရေးမှူးကလည်းပြောပါတယ်။ဒီနေ့အတွင်းဖားကန့်ဒေသမှာမြေစာပုံပြိုကျမှု၄ချိန်ဖြစ်ခဲ့ပြီးအခုဒီချိန်ကတော့အဆိုးအဝါးဆုံးဖြစ်ပါတယ်။နောက်ထပ်မြေစာပုံပြိုကျနိုင်တဲ့အခြေအနေတွေအပေါ်မှာလည်းဒေသခံတွေစိုးရိမ်နေကြပါတယ်ရှင်
။အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ Washington Post သတင်းစောက်ဂျေဆင်ရီဇာရီယန်ကိုပြည်ကလေးလာကတရှုံမှုဆွဆွဲချက်နဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိအကျသတ်မှတ်မထားတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်ကမနေ့ကတနင်္ဂနွေနေ့မှာပြောဆိုပါတယ်ရီဇာရီယန်အပေါ်ထောင်ဒဏ်ချမှတ်မှုကိုအီရန်တရားစင်ရေးအဖွဲ့ပြောခွင့်ရဂိုလမ်ဟူစိန်မိုဆနီအီဂျဟီကအီရန်အစိုးရပိုင်းရုပ်သံဌာနရဲ့ website ပေါ်မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပေမဲ့နောက်ဆုံးအစီအစဉ်ဆုံးဖြတ်ချက်တော့မကြသေးဘူးလို့ပြောထားပါတယ်ထောင်ဒဏ်သက်တမ်းကိုလည်းသူကပြောမထားပါဘူး ရီဇာရီယန်ရဲ့ရှင်းနေလိုက်လာအက်ဆန်ကတော့အခုကိစ္စသူတို့ကိုအသိပေးအကြောင်းကြားတာမရှိသေးဘူးလို့ပြောပါရယ်အမေရိကန်နိုင်ငံသားရဲ့ဌာနကလည်းရီဇာရီယန်အပေါ်ထောင်နဲ့ချမှတ်မှုကိုပယ်ဖျက်ပြီးမိသားစုတွေစီပြန်နိုင်အောင်သူ့ကိုချက်ချင်းပြန်လုပ်ပေးဖို့အီရန်ဆိုရကိုတောင်းဆိုထားပါရယ်ဒါပြင်ဥရမဖန်စီထင်းသိခံထားတဲ့အမေရိကန်နိုင်ငံသားဆာအီအဘာဒီနီနဲ့အမဟက်မာတီတို့ကိုပြန်လုပ်ပေးဖို့နဲ့ဘယောက်နေရဆိုတာကိုမသိရတဲ့ဒီနောက်ထပ်အမေရိကန်နိုင်ငံသားရောဘတ်လီဗစ်ဆန်ကိုလည်းအမေရိကန်ရာရှိတွေနဲ့အတူပူးပေါင်းရှာဖွေသွားဖို့အမေရိကန်အစိုးရကအီရန်ကိုတိုက်တွန်းပြောဆိုထားပါတယ်ရှင
်။တင်းလာနေညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရရနားဆင်နိုင်ပါတယ်။ခုတော့တင်းဆောင်းမတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်။ကချင်ပြည်နယ်ဖားကန့်ဒေသမှာလူပေါင်း113ယောက်ထက်မနည်းသေဆုံးခဲ့တဲ့မြေပြိုကျမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီလိုအခြေအနေမျိုးတွေကိုဟန်တာဖို့ဖားကန့်မြို့နယ်မဲဆန္ဒနယ်မြေကရွေးကောက်ခံကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ဖက်ကန်ဒေတာမှာမြေစာပုံပြိုကျမဲ့အခြေအနေတွေရှိနေစေဖြစ်တာကြောင့်ကြောက်စိန်သူဖော်ရေးလုပ်ငန်းတွေအာဏာပိုင်တွေနဲ့လူထုကြားပူပေါင်းဆောင်ရွက်ပြီးမတော်တဆမှုတွေကိုဟန်တာဖို့လိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆက်ရန်နယားကြီးတွေနဲ့သူဖော်တာကိုလည်းရပ်တန့်ဖို့တိုက်တွန်းခဲ့တာပါဖက်ကန်မြို့ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
ဟုတ်ကဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိန်တူဖော်ရာကထွက်ရှိတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူတွေထိခိုက်ဒေဆုံးတာဟာဒီနှစ်အတွင်းမှာအနည်းဆုံး5ကြိမ်ဖြစ်ပွားခဲ့ပြီဖြစ်ပါတယ်။အရင်4ကြိမ်ဖြစ်ပွားရမှာတော့အာနာပိုင်တွေက16ယောက်ဒေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့60ကျော်လောက်ရှိမယ်လို့ခန့်မှန်းခဲ့ကြတာပါ။ပြီးခဲ့တဲ့စနေနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကိုရှင်းလင်းရမှာတော့ဒီကနေ့အထိတည်ဆုံးသူရုပ်အလောင်း110ကျော်တွေ့ရှိထားပြီးဖြစ်တာကြောင့်ဒါဟာဖားကန့်ဒေသမှာအဆိုးဝါးဆုံးမြေစာပုံပြိုကျမှုတစ်ခုလည်းဖြစ်ပြီးလောလောဆယ်မှာထပ်မံပြိုကျနိုင်တဲ့မြေစာပုံတွေရှိနေသေးတယ်လို့ဖားကန့်မြို့နယ်ကလက်ရှိရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ်
အမေကချပွေးမှုတိမ့်တဲ့ချိန်ဒီကိုတရားနဲ့အလားပေါ့နင်းရရှာလာခုဒီနေ့ရှစ်လောက်ပေါင်းမစင်113ဖြစ်သွားပြီပေါ့ဗျာအဲဒါ allowance ချပွေးတူဖို့ကတော့အများဆုံးပေါ့ဗျာဒါတော့အချိန်နဲ့ညဆက်ပြီးတော့တူးဖို့လားပါလိမ့်အများကြီးရှိတယ်ခမန်းကြီးပေါ့ဗျာတော့အင်း150ဝန်းကျင်လောက်တော့သူကတူးလာနိုင်မယ်နေသားရှိတယ်ဗျာအခုဖြစ်သွားတဲ့နေရာရှူလေးမှဖြစ်တာနေစာပုံကအဲ့ဒီပြိုကျတဲ့အောက်မှာကိုနေစာပုံနောက်ထပ်တစ်ပုံရှိသေးသူ့ပြိုတဲ့နေစာပုံတော့မမြင်အလားလာပေါ့နောက်ထပ်ပြိုနေအဲ့ဒီအောက်မှာရှိတဲ့ရွာအဲ့ဒီခုဖြစ်တဲ့နေရာနဲ့တစ်ဆက်ဆက်တည်းရှိတဲ့အိမ်တွေထပ်ပြီးပါနိုင်တဲ့နေရာရှိတယ
်နောက်ထပ်နေစာပုံပြိုကျပြီးလူတွေထိခိုက်ဒေဆုံးမှုမရှိအောင်ဆောင်ရွက်တင်တာတွေကိုဦးတင်ဆိုးကအခုလိုဆက်ပြောပါတယ
်ဒါဒီလိုမျိုးတွေကိုမဖြစ်အောင်ဆိုရှင်အားလုံးဝိုင်းဝန်းပြီးတော့နောက်တဆိုင်ရကျွန်တော်တို့အားလုံးပဲရှိရောကုန်ပြီရောဒီလူလူရောနော်ဒီအမိရခါလေးနားလည်းတကြွနေသူတွေအားလုံးပူပေါင်းပါဝင်ပြီးတော့ခင်ဗျားချာသားလေးကိုနောက်ရေးစေးလေးရှာရင်လည်းသူတွေအားလည်းကြောင်ဘယ်လိုလုပ်လဲဆိုစီမံချက်လေးနဲ့အားလုံးပူပေါင်းဆောင်ရွက်ရင်တော့ဒီလူမျိုးဖြစ်နေမယ်တော့လည်းသူတို့ကျွန်တော်မြင်နေပြအဓိကကဒီလူလူပူပေါင်းဆောင်ရွက်မှရမယ်ဟိုတက်ဆိုင်ရအားလုံးပဲရှိနေကုန်ပြီတရားတစ်ခါစီကျိုးစေတနာလေးနဲ့ပြောပြောတာလေးပုံမှန်လဲအဲဂျာလေးလည်းနားလည်းလက်ခံပေးရမယ်အနေထားမျိုးရှိတယ်
ဖားကန့်ဒေသတဘောပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ဖို့အတွက်ဆက်ရန်တရားကြီးတွေနဲ့ကြောက်စိမ့်ထုတ်လုပ်တာကိုရက်ဆိုင်သင့်ပြီလို့လဲသူကပြောဆိုပါတယ
်အခုနေစာပုံတွေဖြစ်ထားတာကြီးကတဘောကရေဝီရေလဲတွေပေါ့ဗျာစာတောတောင်ရှုံမြောင်းမှာဖြစ်ထားတာဖြစ်တယ်အဲ့တောတောင်ရှုံမြောင်းတွေကလည်းခုထွက်တဲ့ကြီးထွက်တဲ့အားလုံးကားကိုနေစာတွေကိုစီးမဲ့ကားနဲ့ပြစ်တဲ့ခါကျရေစီးစင်းတဲ့မျိုးတွေကဥရချောင်းထဲမှာလာရောက်လာအဲ့ဥရချောင်းကြမ်းပြီးအနည်းဆုံးဆယ်ပြည်နဲ့အပြက်မိတဲ့သွားရေကြီးရေချမ်းမှုတွေအကြီးကြီးဖြစ်တယ်ခါဘူးမကြုံဘူးရေကြီးမှုဖြစ်တယ်။အတိတော်ကြီးတွေမရှိတော့ဘူး။တဘာဝတော်ရင်ကိစ္စတွေမရှိတော့ဘူး။အကြီးအကျယ်တဘာဝပေါင်းခြင်းတက်စီဆုံးဆုံးတော့လေ။အဲ့တော့ဒီလိုတော့ဆက်ရအများကြီးနဲ့အကြီးအကျယ်ထုတ်လို့တဲ့စနစ်မျိုးတွေလည်းလို့အဲ့ကျွန်တော်တာစီတယ်မျိုးကျွန်တော်အလိုပဲကျွန်တော်ဒီ
ဒီကနေ့ထပ်မံ24တွေးရှိတဲ့ရုပ်လောင်းကတော့ရှစ်လောင်းသာရှိတယ်လို့ဖာကန်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်
အခုဒီမနက်7နာရီကနေပြီးတော့စပြီးတော့ဒူတာဒီဟွာကြည့်တော့7လောင်းရပြီအခုချိန်ပြီးတော့အားလုံးပေါင်း100ကျော်ပါပြီဗျာ
ဖားကန့်ဒေတာမှာကြောက်စိမ့်တူးဖို့နေတဲ့ကုမ္ပဏီပေါင်းအနည်းဆုံး50ကျော်ရှိတယ်လို့ကြောက်စိမ့်နဲ့ရွှေလုပ်ငန်းလုပ်ကင်သူပေါင်းကတော့တိတ်နဲ့ချီရှိနေပြီမြေစာပုံပြိုကျတာကတော့ဒီနှစ်ဇန်နဝါရီလ9ရက်နေ့ကတစ်ကြိမ်မတ်လ6ရက်နေ့ကတစ်ကြိမ်မတ်လ30ရက်နေ့ကတစ်ကြိမ်နဲ့စက်တင်ဘာလ2ရက်နေ့ကတစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပါရှင် ဖက်ကန်တရင်နောက်တစ်ပုတ်ကိုတော့တစ်ဆက်တည်းတင်ပြပါောင်းမယ်။ကချင်ပြည်နယ်ဖက်ကန်ဒေတာကျောက်စိန်24ရေလုံငန်းမှာမြေပြိုကျမှုကြောင့်တည်ဆုံးသူအများအပြားရှိခဲ့တာနဲ့ပတ်သက်ပြီးသက်ဆိုင်ရာကုမ္ပဏီနဲ့မြန်မာအစိုးရတို့ကတာဝန်ယူသင့်တယ်လို့ Global Witness အဖွဲ့ကပြောဆိုလိုက်ပါရယ်။ဒါအပြင်မြေပြိုကျမှုကြောင့်တည်ဆုံးသွားရတဲ့သူတွေဟာရော့ကျေးရရှိသင့်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကဆိုပါရယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်းကပြောပြပေးပါမယ်ရှင်။
လူပေါင်းရာနဲ့ချီပြီးတည်ဆုံးခဲ့ရတဲ့ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရေးလုပ်ငန်းမြေပြိုမှုဟာသက်ဆိုင်ရာကုမ္ပဏီတွေကကြောက်တူဖော်ရာကနေစွန့်ပစ်တဲ့မြေတွေကိုစနစ်တကျစွန့်ပစ်မှုမရှိတာကြောင့်ဖြစ်ရတာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရသက်ဆိုင်ရာကုမ္ပဏီတွေကနေတာဝန်ယူသင့်တယ်လို့နိုင်ငံတကာထင်သာမြင်သာရှိရေးအဖွဲ့နဲ့ကချင်လူ့အခွင့်အရေးအဖွဲ့တွေကဆိုပါတယ်ဖားကန့်ဒေသကြောက်စိန်တူဖော်ရေးမြေပြိုမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတ္တုသိရင်းနှံတဲ့သဘောတရားငွေတူးဖော်ရေးလုပ်ငန်းထင်သာမြင်သာရှိမှုကိုစောင့်ကြည့်လေ့လာတဲ့အဖွဲ့ဖြစ်တဲ့ Global Witness အဖွဲ့ကအဖွဲ့ဝင်တူဖြစ်တဲ့ Juman Kuba ကတော့ VOA ကိုအခုလိုပြောပါဗျ
။ Big companies licensed by the government making a killing. They're grabbing jade worth tens or hundreds of millions of dollars a year whilst local and migrant workers run the gauntlet of
ဆူရက license တွေချပီးတဲ့ company ကြီးတွေကတိတ်ကိုအမျက်အစွန်းနေရနေကြတာပါ။သူတို့ကနှစ်စဉ်ဒေါ်လာတန်ရာနဲ့ချီတဲ့ကြောက်စိမ့်တွေကိုတူးယူနေကြပြီးဒေသခံတွေနဲ့ရွှေပြောင်းအလုပ်သမားတွေကတော့ဒီ company တွေကနေစိမဲ့ကမ်းမဲ့ဆွန့်ပစ်တဲ့အလေထားကြောင့်လူသေးစေတဲ့မြေပြိုမှုဒဏ်တွေကိုအဆက်မပြတ်ခံနေကြရတာဖြစ်ပါတယ်။နောက်ပြည်ကကြောက်ထွက်ရာဖက်ကမှအဖြစ်ရှိသူတွေကိုအေးမြူပဲလစ်လျူရှုထားတာတွေကိုအဆုံးသတ်စေဖို့အစိုးရကလိလိနဲ့နဲ့အေးယူဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒီအခြေအနေကြောင့်အဲ့ဒီမှာဒေသခံတွေဟာငရဲတွင်းပို့ခံနေရတာဖြစ်ပါတယ်
။ Global Witness အဖွဲ့ဟာအော်တိုဘာလတုန်းကပဲ Jade Myanmar Big State Secret ဆိုတဲ့မြန်မာနိုင်ငံကကြောက်စိန်တူးဖော်ရေးလုပ်ငန်းလျှို့ဝှက်ချက်နဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ Global Witness အဖွဲ့ရဲ့လစ်လာစမ်းစစ်ချက်အရမြန်မာနိုင်ငံဟာကြောက်စိန်တူးဖော်ရေးလုပ်ငန်းကနေပြီးတော့နှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာသန်းထောင်ပေါင်းများစွာရရှိပြီးဒီကြောက်စိန်တူးဖော်ရေးလုပ်ငန်းကနေရရှိတဲ့ငွေဟာမြန်မာနိုင်ငံရဲ့ပြည်တွင်းထုတ်ကုန်တန်ဖိုး GDP ထုတ်လုပ်မှုအမေရိကန်ဒေါ်လာ37ဘီလီယံဝင်ငွေပမာဏရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲဖားကန့်ဒေတာကြောက်စိန်တူးဖော်ရေးလုပ်ငန်းမြေပြိုကျမှုဖြစ်ရတာဟာကုမ္ပဏီတွေကစနစ်တကျမြေစာစွန့်ပစ်မှုမရှိတာတွေအပြင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပိုင်းမှာလည်းအားနည်းမှုရှိတာကြောင့်ဖြစ်ရတယ်လို့ပြည်ပခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်က VOA ကိုပြောပါတယ်
။ဒီဟာကအစိုးရတဘာဝထိမ့်သိမ်းမှုအားနည်းလို့ဖြစ်တဲ့ကိစ္စပဲဒီဟာတွေက။နောက်တစ်ခုကတော့စီကားမရှိလို့စီကားမရှိလို့ဆိုတာမြေစာပုံနဲ့နေရာတိုင်းပုံနဲ့ဟာတွေပေါ့နော်။ဒီလူကြီးပိုင်းရောပါနေတဲ့ကုမ္ပဏီတွေကိုလည်းဒီလိုမျိုးမြေစာပုံတွေစီးမဲ့ကမ်းမဲ့ဟိုပုံနာတို့နောက်တစ်ခုကဒီရေတောင်းတွေလွဲတဲ့ဟာတို့အဲ့ဒါတော့အနာပိုင်းအစုခွက်ကနေပြီးတော့လုံနေတဲ့ကိစ္စဆိုတော့ဘယ်သူမှရဲ့အဲ့ဒါထိမ့်သိမ့်လို့မလုံရဲဘူးမလုံကြဘူးအဲ့လိုဒီတဘာဝယိုယွင်းလာတော့ပျက်စီးလာတော့ဖြစ်လာပါပဲအဲ့ကြောင့်ဖြစ်တာပါအဓိကတော့
ဒါအပြင်မြေပြိုကျမှုကြောင့်တည်ဆုံးရတဲ့လူတွေအတွက်သက်ဆိုင်ရာကုမ္ပဏီနဲ့အစိုးရတွေအနေနဲ့တာဝန်ယူသင့်တယ်လို့တည်ဆုံးသူတွေအတွက်လည်းထိုက်တန်တဲ့လျော့ကျေးပေးသင့်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကကိုဂွန်ဆန်ကပြောပါတယ်
ဒီဟာကအစိုးရကနေပြီးတော့စီကံကောင်းမချလို့ဖြစ်တာနောက်တစ်ခုကစီကံဖောက်ဖြစ်နေတာတည့်ရသားနဲ့ကိုလစ်လူရှုတာပေါ့နော်လစ်လူရှုရဲဆိုအစိုးရမှာတာဝန်ရှိတယ်အစိုးရကနေပြီးတော့ယော်ကျေးပေးတယ်တခြားနိုင်ငံတွေမှာဆိုရင်အစိုးရတို့မှကုမ္ပဏီတွေရောယော်ကျေးပေးတယ
်ဒီလိုမျိုးမြေပြိုကျမှုဟာခဏခဏဖြစ်ပွားလေးရှိပေမဲ့ဒီတစ်ချိန်မြေပြိုကျမှုဟာအရင်ဖြစ်ခဲ့တဲ့မြေပြိုမှုတွေနဲ့ရှင်ရင်လူသေးပျောက်နှုံအများဆုံးလို့ပြောလို့ရတဲ့အကြောင်းကိုဂုံဆန်ကပြောပါတယ်ရှင်
ရှားဖောင်ပါရှင် VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ချင်းပြည်နယ်ဖက်ဆက်ရအောင်ပါချင်းပြည်နယ်ဟာခါမြို့မှာလူ6ဦးသေဆုံးခဲ့တဲ့ပေါက်ကွဲမှုဟာမတော်တဆမှုရာဖြစ်တဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်ကြောက်တူးဖော်ရေးလုပ်ငန်းမှာအသုံးပြုတဲ့ဖောက်ခွဲရေးပစ္စည်းတွေကိုတင်စီရာကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ဟာခါမြို့ပေါ်မှာဆိုရင်မှုတွေထွက်ပေါ်ခဲ့ပေမဲ့လည်းအခုတခါတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းဒေတာခန်တွေကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမင်းညကချင်းပြည်နယ်မြို့တော်ဟာခါမြို့ဈေးတစ်ရက်ကတိရလမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ပောက်ကွဲမှုဟာတရားမဝင်ရန်ကြိုးကွေတင်စီမှုကနေမတော်တဆပောက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတအူကပောက်ကွဲမှုနဲ့ပတ်သက်ပြီးအခုလို VOA ကိုပြောပြခဲ့ပါတယ်
ဟိုလေဟိုဘုံဘုံဘောကသူကပောက်ကွဲမှုကသူရန်ကျိုးခွေလေအဲ့ဒါတွေကနေမတော်တဆပေါက်တာတရားမဝင်ရန်ကျိုးခွေပေါ့အဲ့ဒီကတော့လာတဲ့ရန်ကျိုးခွေသူကအလုံးအင်းညောင်း၅ရောက်ဒီနေ့မှတ်တယောက် ထပ်တွေ့ရတယ်ဟုတ်လုံး6ရက်လုံးပါတောင်းတာလည်းမဟုတ်သူတို့တောင်းကြမှုပတ်မဟုတ်သူတို့ဒီလိုဒီဘက်မှာတော့လေဟို9မိုင်းခွဲရတော့6မိုင်းခွဲရတော့ဆိုရင်သူတို့ကတောင်းတယ်ကျွန်တော်ရန်နေရှင်လေအရာတွေကိုသူတို့ကတူလောင်တာပေါ့ဗျာတရားမဝင်တူလောင်ထားတာပဲတူလောင်ထားတာတော့တရားဝင်မဟုတ်တရားမဝင်တူလောင်ထားတာနေဖြစ်သွားတာသူကရန်လဲဒီဒီရန်ကျုပ်ကိုတရားမဝင်တူလောင်မှုနဲ့ပဲသူဖမ်းမှုတယ်
ဒီပောက်ကွဲမှုကြောင့်နေအိမ်6လုံးကားနှစ်စီးပျက်စီးသွားခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးအပါဝင်လူ6ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကပြောပါရတယ်။ဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အိမ်ပိုင်ရှင်ဟာဥယောနာဖြစ်ပြီးတဘာဝဘေးအန္တရာယ်ခံစားနေရတဲ့ထန်တလန်ဘက်ကဆွေမျိုးမကင်းသူတွေကိုခိတ္တတဲခိုခိုင်းရမှာအဲ့ဒီဆွေမျိုးမကင်းသူတွေကကြောင်မိုင်းခွဲရမှာအုံပြတဲ့ရမ်းပြော့တွေကိုတရားမဝင်တူလောင်ထားရင်ပောက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ဒေတာကန်တဦးဖြစ်တဲ့ကိုပါပီက VOA ကိုခုလိုပြောပြခဲ့ပါတယ
်။တရားမဝင်ပေါ့နော်အဲ့ဒီပေးထားတဲ့ဟာပောက်ကွဲတဲ့ပုံစံနဲ့ပဲကျွန်တော်တို့လည်းနားနေပါတယ်။ဒီလိုပဲမထင်မှတ်ပဲနဲ့ဒီလိုဖြစ်တာတော့လန့်ကြတာပေါ့။ဒါပေမဲ့ကျွန်တော်တိတလို့ဆိုရင်ပေါ့အဲ့ဒီအိမ်မှာဟိုတခုခုတင်းထားမိတဲ့ပုတ်ကွေးနိုင်တဲ့တတိပေါ့နော်အဲ့ဒါဟာကိုတခုခုကြောင့်ပုတ်ကွေးပြီးတော့ဒီလိုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီပစ္စည်းတော်မှဟိုနေတဲ့ပစ္စည်းအဲနေနေတော့မဟုတ်လို့ထင်တယ်ပုတ်ကွေးနိုင်တဲ့ပစ္စည်းတော်မှကျွန်တော်များမြတ်ပုံစံမှာဘာကဒီလိုလဲပြင်းထန်ပါတယ်ဒီလိုလဲတော့လန့်ကြတာပေါ့နော်ကျွန်တော်တို့လည်းဒီလိုလဲလန့်ကြတာပေါ့ဒါပေမဲ့ဟိုလုံးချုံရေးအနေနဲ့အဲ့လိုကြည့်တော့ဟိုတောက်စရာတော့မရှိတော့ဘူးပေါ့
လက်ရှိမှာဒီပေါက်ကွဲမှုအတွက်အိမ်ပိုင်ရှင်ဖြစ်တဲ့ဥယောနာကိုဥပဒေကြောင်းအရအမှုဖွင့်အရေးယူနိုင်ရေးအတွက်ဆောင်ရွက်လျက်ရှိတယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်ရှင်
မမေခသတင်းပေးပို့သွားတာပါ VOA မြန်မာပိုင်းကနေသတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တမရောကကွေရေးဦးစီးချုပ်မင်းအောင်လိုင်းရဲ့ရုပ်ပုံကိုကချင်လုံးကြီးဝတ်ထားတဲ့အမျိုးသားတစ်ယောက်ကခြေထောက်နဲ့တနင်းနေတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်ပေါ်မှာဝေမျှခဲ့တဲ့ကချင်ငင်းချိုင်းရဲ့လှုပ်ရှားသူကိုပက်ထရစ်ခွန်ကြာလီကိုဒီကနေ့လိုင်းမြို့နယ်တရားရုံးမှာ၅ချိန်မြောက်ရုံးထုတ်ဆစ်ဆေးပါရယ်ရုံးထုတ်ဆင်မှာကျမကြီးအတော်ဆိုးဝါးနေတာကြောင့်၅ချိန်မြောက်အမခန်တောင်းမေးမရခဲ့ဘူးလို့ဆိုပါရယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ
ရီကောက်ပွဲမတိုင်ခင်ကာလမှာတမရော်ကကွေဦးစီးချုပ်နဲ့ပတ်သက်လို့တရော်ရေးသားဖော်ပြခဲ့တဲ့တပ်ပေါ်နေကို Facebook လူမှုကွန်ရက်ပေါ်မှာမျှဝေခဲ့တဲ့သူတွေကိုဒီဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံရသူတွေထဲမှာကချင်ငင်းချိုင်းလှုပ်ရှားသူတို့ဖြစ်တဲ့ဒီဥပတ်ထရစ်ခွန်ကြာလီလည်းအပါဝင်ဖြစ်ပါတယ်။သူ့ကိုအော်တိုဘလာ၁၄ရက်နေ့ညပိုင်းကဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒီကနေ့မှဒီလှိုင်မြို့နယ်တရားရုံးမှာ၅ချိန်မြောက်ရုံးထုတ်ဆစ်ဆေးတာပါ။အသက်43နှစ်အရွယ်ရှိနေဖြစ်တဲ့ဥခွန်ကြာလီဟာကျမကြီးအတော်ဆိုးဝါးနေရတာကြောင့်အမခန်တောင်းပေမဲ့လည်းတရားသူကြီးကမပေးဘူးလို့သူ့ရဲ့ရှေ့နေဖြစ်သူဦးအယ်ခွန်ရိန်ဘန်ကဗီအိုကိုပြောပါရယ
်ကျွန်တော်လျှောက်တာ၄ချိန်မြောက်သူကတော့ပထမတစ်ချိန်ရောက်ဆောင်တဲ့ဒီယမန် UN နေကလေးကနေပြီးတော့စတင်ပြီးလျှောက်ထားတာအစစပေါင်းတော့၅ချိန်ဖြစ်သွားပြီပေါ့နော်တရားရုံးတင်ပြတဲ့ခါကျတော့အမခန်လျှောက်တယ်ကျွန်တော်အမခန်လျှောက်တော့တရားရုံးကအမခန်မပေးဘူးသူကတော့ဒီကအထူးဥပဒေဖြစ်တယ်အမခန်ပေးလို့မရဘူးပြရတဲ့ပုံမှန်မျိုးစားဖြစ်တယ်ဆိုပြီးတော့အမကပေးဖို့ငင်းပယ်တာပ
ါဥခွန်ကြလီဟာအရင်ကယောဂအခန်းရှိပြီးသားဖြစ်တဲ့ပန်းနာရင်ကျက်ယောဂပြန်လဲဆိုးဝါးလာပြီးတော့တနေ့တနေ့ကျန်းမာရေးပိုပြီးထိခိုက်လာတယ်လို့မိသားစုဝင်တွေကဆိုးဝါးတယ်သူ့ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဇနီးဖြစ်သူမတ်မေစပယ်ဖြူပြောတာက
ဒီတရားဆွမ်းမှာဒီနေ့တရားလို့ဆက်တယ်လေတရားလို့ဆက်နေတော့မဲ့အဲ့ဒါပါရင်ဆက်ပြီးတော့မှဆောင်းလဲဆိုးအဲ့လိုဖြစ်တော့ကျွန်တော်ဒီတရားရုံးချင်းပြီးတာနဲ့ကျဲရီအလိုင်းဒေသနာစီကံကိုခေါ်သွားပြီးရယ်ပေါ့နော်။အဆိုင်ဒေသနာစီကံကဆရာဝန်ကစီတချောင်းထိုးပြီးရယ်ပြီးတော့ဒီသက်ကရိယာပစ္စည်းစုံနဲ့အနောက်ပိုင်းဆေးရုံလိုမျိုးပေါ့နော်ဆေးရုံတင်ရင်တော့ဆေးရုံကိုချက်ချင်းတင်ဖို့လိုတယ်ဆိုပြီးအဲ့လိုဆရာဝန်ကတော့ referral ရေးပေးလိုက်တယ်ရှက်။ဒါမဲ့လည်းသူတို့ကတော့ဟိုသူတို့ကထောင်ကခေါ်လာတာဆိုတော့ထောင်ပြန်ပို့ရမှာသူတို့မှတာဝန်ရှိရယ်ပေါ့ဆိုပြီးအဲ့ဒါနဲ့ထောင်ပဲပြန်ပို့လိုက်တယ်
လက်ရှိမှာဥခွန်ကြာလီဟာအင်းစိန်ထောင်စီရုံအထူးကျက်မဲ့ဆောင်မှာတင်ထားတာဖြစ်ပေမဲ့လည်းကျက်မာကြီးအခြေအနေဆိုးဝါးနေစေဖြစ်တယ်လို့ရှင်းနေဖြစ်သူကဆိုပါတယ
်။ထောင်စီရုံကပို့ထားတော်ညာလဲလို့ဆိုတက်တက်လာအနေထားမဟုတ်ဘူးလေယောဂသတိညာပို့ပြီးတော့ဆိုးလာတဲ့အနေထားမျိုးတွေ့နေရတယ်။
ဥပထရကွန်ဂျာလီဟာတာကျုံမင်းအောင်လိုင်းရဲ့ရုပ်ပုံကိုကချင်လုံးကြီးဝတ်ထားတဲ့အမျိုးသားတစ်ယောက်ကခြေထောက်နဲ့ကန်နေတဲ့ဓာတ်ပုံကိုဘလူးမှုကွန်ရက်ပေါ်မှာမျှဝေခဲ့တဲ့အတွက်ဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်တက်နေဦးစီးအရာရှိဒုတိယပုံမှုကြီးမင်းထုတ်ကတရားလိုလုပ်ကတရားစွဲဆိုထားတာလည်းဖြစ်ပါတယ်။သူ့ရဲ့6ချိန်မြောက်ရုံးချင်းကိုတော့ဒီဇင်ဘာလ2ရက်နေ့မှာလှိုင်မြို့နယ်တရားရုံးမှာပဲရုံးထုတ်ဆစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။
တမရောကကွေရဲ့ဦးစီးချုပ်ဘ ोच्च ုံမူကြီးမင်းအွန်လိုင်းကိုတရော်ခဲ့တဲ့အမှုနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရတဲ့ကိုပက်ထရစ်ခွန်ကြလီကိုရုံးထုတ်တဲ့တဲ့တင်ကိုကိုထက်အောင်ကတင်ပြသွားတာပါရှင်။ခရောအာဆီယံပိတ်ပွဲတဲ့တင်ဖက်အလဲပေးအောင်ပါ။အာဆီယံဆယ်နိုင်ငံကောင်းဆောင်တွေတက်ရောက်ခဲ့တဲ့28ကြိမ်မြောက်ထိပ်သီးညီလာခံကြီးကိုတင်းငွေတွေနဲ့ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပပြီးဆုံးသွားခဲ့ပါပြီ။အဲ့ဒီထိပ်သီးညီလာခံမှာစီးလုံးညညွတ်တဲ့စီးပွားရေးအတိုင်းအဝိုင်းတရက်တရဝင်းဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့မြန်မာသမရဦးသိန်းစိန်ကိုလည်းချီးကျူးခဲ့ကြပါရယ်။အပြည့်စုံကိုတော့ဒေါ်လလတန်းကတင်ပြထားပါရယ်ရှင်
။မလေးရှားနိုင်ငံကတာဝန်ယူကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကြီးတင်းနေနေ့ကပြီးဆုံးခဲ့ရမှာအာဆီယံစီးပွားရေးတိုက်ဝန် AEC ကိုထူထောင်ဖို့ရှင်းနစ်ကြာကြိုးပမ်းရမှာရလဒ်တစ်ခုပေါ်ထွက်လာတာတွေ့ရပါရယ်။အာရှမှာစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယတို့ကိုရှင်ပြိုင်ဖို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမတူကွဲပြားတဲ့စီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေပုံမတဟဇဒဖြစ်ဖို့လည်းရည်ရွယ်ခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကထိပ်သီးညီလာခံနောက်ဆုံးနေ့ပြောကြားတဲ့မိကုံးမှာ
Our aim is to build an outward looking community.
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတာဝန်သိပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မဲ့တိုးတက်တဲ့လူအဖွဲ့အစည်းတရက်ဖန်တီးရေးပါပဲ။ခံနိုင်ရည်ရှိပြီးငြင်းငြမ်းလုံခြုံတဲ့အပြင်ကိုယ့်နိုင်ငံသားတွေရဲ့လူအပ်မှုတွေကိုလည်းဖြည့်စည်းပေးဖို့ဖြစ်ပါတယ်တရားဥပဒေစိုးမိုးမှုတရားမျှတမှုတီးခံမှုနဲ့အစိုးမရောက်တဲ့ခံစားချက်တွေကိုထွေးပိုက်နိုင်ဖို့ဖြစ်ပါတယ
်ဒီသမိုင်းတွင်အာဆီယံစီးပွားရေးအတိုင်းအဝန်သဘောတူညီမှုကိုမြန်မာသမ္မတဦးသိန်းစိန်ပါဝင်အာဆီယံခေါင်းဆောင်ဆယ်ဦးတို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်စုစုပေါင်းထုတ်ကုန်ဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိတဲ့လူဦးရေ625သန်းနေထိုင်တဲ့အရှိတောင်အာရှဒေသအတွင်းကြီးနီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးလွတ်လပ်စွာစီစဉ်စေဖို့လည်းရည်ရွယ်တာဖြစ်ပါတယ်။ညီလာခံပြည်ပြောကြတဲ့မိကုံးရဲ့ဤကုံးမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကမြန်မာသမ္မတဦးသိန်းစိန်အနေနဲ့ဒီမိုကရေစီမြန်မာနိုင်ငံတစ်ကိုဥတီဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းခုလိုချီးကျူးလိုက်ပါတယ်
။ I'd like to thank you for your leadership and your friendship and also for steering Myanmar through its transition.
အဆွေတော်ရဲ့ခေါင်းဆောင်မှုအပြင်ဒီမိုကရေစီမြန်မာနိုင်ငံတော်သစ်ဖြစ်လာဖို့အတွက်ဥဆောင်ခဲ့မှုတွေလည်းချီးကျူးပါတယ်။နိုင်ငံအတွက်မှန်ကန်တဲ့လုပ်ရက်ဖြစ်တယ်ဆိုတဲ့ခိုင်မာတဲ့ခံယူချက်နဲ့ယုံကြည်ချက်နဲ့လှုပ်ဆောင်ခဲ့တာကိုတွေ့ရပါတယ်။အကဲဆမ်းမှုတွေရှိနေပေမဲ့လည်းအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။နိုင်ငံတကာလူအဖွဲ့အစည်းကြီးမှဝင်ဆက်နိုင်တဲ့မြန်မာနိုင်ငံတော်အသစ်ကိုကိုယ့်နိုင်ငံအတွက်ရောအာဆီယံအတွက်ပါဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
ဒီနေ့မှာပဲအာဆီယံထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့သူတွေ့ဆုံခဲ့တဲ့အကြောင်းနဲ့အောင်မြင်စွာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလည်းသမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Myanmar has just peacefully conducted historic elections on November 8th.
အိုင်းဝင်ရွေးကောက်ပွဲကြီးကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားအလုံးကိုကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပြီးပါပြီ။ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့သူတွေများပြားတာအပြင်ငြိမ်းချမ်းစွာမဲပေးနိုင်ခဲ့တဲ့အခြေအနေအတွက်ခေါင်းဆောင်နိုင်မှုကိုဂုဏ်ပြုပါရတယ်။အာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်မှုဟာလည်းဒီမိုကရေစီရဲ့ခိုင်မာတဲ့အစွမ်းအားတရက်ကိုပြသရရောက်ပါရတယ်။ရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင့်သင့်ရှိနေပါတယ်။
ကွာလာလမ်ပါမြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားလည်းအမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးမြန်မာသမ္မတဦးသိန်းစိန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်ရှင်
ဒေါ်လာတန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းတာလွင်စီစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါရယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မကြေမွေအင်္ဂလိပ်စာစီစဉ်ကိုကြည့်ရှုနိုင်ကြပါရယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းအကောင့်ချက်တစ်ခုကိုပြပါဆိုရင်အရက်ဖက်အဖွဲ့အစည်းတွေရဲ့ပါဝင်မှုနဲ့အခမ်းကဏ္ဍကအရင်ကတည်းကပိုပြီးတော့ခိုင်မာလာခဲ့တာလို့မြန်မာနိုင်ငံမှာဒီမိုကရေစီအခြေခံမူရင်းနဲ့ပတ်သက်လို့သင်တန်းတွေပေးနေတဲ့ iPace အဖွဲ့ကအကြံပေးအရာရှိစိုက်အောင်သိန်းကအခုလိုပြောပါရယ်။
ရွေးကောက်ပွဲကျင်းပရမယ်ဆိုလို့ရှိရင်အထူးတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုကဒီ UEC ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပို့ဆိုတော့အရေးကြီးတဲ့အခန်းက
အပြည့်စုံကိုတော့မကြခင်တင်ပြတော့ပါမယ်ရှင်ဒါအပြင် Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်မဲ့အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ပြတော့မှာဖြစ်တယ်လို့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တင်ဆက်တဲ့တွေးဆောင်မင်းမြန်ခန့်ကိုလည်းဆက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခုတော့ရွေးကောက်ပွဲမှာအွန်လိုင်းခဲ့တဲ့ ADD အပေါ်ပြည်သူတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိနေသလဲဆိုတဲ့သတင်းတင်ပြပါမယ်ရွေးကောက်ပွဲရလအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖွဲ့ပြီးတိုင်းပြည်တာဝန်ယူတဲ့အခါကလေးအလုတ်သမားပပျောက်ရေးလို့လူငယ်တွေရဲ့အနာဂတ်အတွက်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားသူတွေရှိတယ်လို့ပဲစီးပွားရေးအရပုံမအဆင်ပြေလာမယ်လို့တာမန်လူထုတွေကြားမျှော်လင့်နေကြပါတယ်ရွေးကောက်ပွဲလွန်ကာလလူထုမျှော်လင့်ချက်တွေကိုတော့မြစ်မခသတင်းအေဂျင်စီကဒေါ်မေတကြံဟင်းကစူးစီးတင်ပြထားပါတယ်ရှင်
ကမ္ဘာညွန့်ညွန့်နဲ့လဲတဲ့ကြီးမွေရမှာနေထိုင်တဲ့ကိုကျော်စွာကတော့ NLD ပါတီကအစိုးရဖွဲ့နိုင်တော့မယ်လို့သတင်းတွေကနေသိလိုက်ရတဲ့အတွက်ဝမ်းသာကျေနပ်မိတယ်လို့ဆိုပါတယ်။သူ့ရဲ့မျှော်လင့်ချက်ကတော့မြန်မာပြည်ရဲ့အနာဂတ်ကောင်းမှုအတွက်မျှော်လင့်နေတဲ့အကြောင်းကိုခုလိုပြောပြခဲ့ပါသေးတယ်။
ကျွန်တော်အနေနဲ့ကျွန်တော်တို့ပြောချင်တာတော့အရင်ကပြောမယ်ကလေးလောက်သမားတွေပါပြဖို့ပြီးတော့ပညာရေးပေါ့နော်ကလေးတွေရဲ့ဘယ်လိုမျိုးပညာရေးသင်ကြားနိုင်ဖို့ကလေးတွေပညာရေးသင်ကြားနိုင်မှာဒါနောက်ဆိုရင်ကစီးပွားရေးနဲ့ပတ်သက်ပြီးလည်းပြည်ပြည်ငွေနဲ့ပတ်သက်ပြီးဆုတ်ချဖို့ရှိမှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့ကတော့မျှော်လင့်တယ်သူတို့ဒီဒေါ်နာမျိုးကြီးအနေနဲ့ပေါ့နော်အနေနဲ့လည်းဒီကိစ္စကိုလည်းအဓိကနေရာထားပြီးလုပ်မယ်လို့လည်းထင်ပါတယ်ဟုတ်လားအဲ့လိုမျိုးကလေးလူငယ်အခြေခံပေါ့နော်ကလေးငယ်တွေကစပြီးကြောင်းလဲမှသာဒီနိုင်ငံရဲ့စီးပွားရေးရောလူမှုရေးရောတော့နိုင်ငံရေးရအစပေါ့နော်အစစအရရ
ပြည်မွန်အင်းရ6ရက်ကမှထမင်းဆိုင်ဖွင့်ထားတဲ့ဒေါ်လလမြင့်ကတော့သူမအနေနဲ့ကတော့ NLD စိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်မိတဲ့အကြောင်းခုလိုပြောပါသေးတယ်ပြီးတော့သူမရဲ့မျှော်လင့်ချက်ကိုလည်းပြောဆိုခဲ့ပါတယ်
ဒီလိုရပါလေအလိုပါရောင်းဝယ်သမားလေးရောင်းဝယ်လေးလည်းကောင်းအောင်လုပ်ကင်စားတဲ့လူတွေအားလုံးအဆင်ပြေသွားအောင်ကလေးအတွက်ကျောင်းပညာရေးလည်းဖွံ့ဖြိုးသွားအောင်ကောင်းအောင်အဲ့လိုလုပ်ပေးစေချင်ပါတယ
်ရန်ကုန်မြို့မှာမြို့ပရထားစီးပြီးတော့အသွာလာလုပ်နေရတဲ့ဂုံစည်းရောင်းတဲ့မတ်မြတီယာကတော့ခြေကလူတန်းစားတွေနေနဲ့စေဝါကူတာမှုခက်ခဲလာတဲ့ကြောင့်သူမအနေနဲ့ကတော့ကျန်းမာရေးကဏ္ဍကိုအဓိကကြောင်းနေပေးဖို့မျှော်လင့်တယ်လို့ဆိုပါတယ
်စီးပွားရေးလည်းအဆင်ပြေဖို့အရေးကြီးတယ်ဆိုဒါပေါ့စေကူကန်လေးပါလို့ချင်တာပဲအဲဒါလေးပတ်သက်မရှိတဲ့ခါကျရင်လေးဘာမရှိသင်းတဲ့အတွက်ဒုက္ခရောက်တဲ့စေကူကန်လေးလို့ချင်တာပဲ
မြန်မာကုန်စည်တိုင်းတင်းတာကုန်စည်ပို့ဆောင်ရေးလုပ်နေတဲ့ဥပင်းကျော်ကတော့လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိတဲ့အတွက်မှုကင်းတွေအများပြားရှိနေတယ်လို့သူ့အမည်ကိုပြောပါတယ်NLD ဆိုရအနေနဲ့လက်သေးလက်ယူကိစ္စတွေကိုထိန်းချုပ်နိုင်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုရှိလောက်ဆွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းသူကပြောပါသေးတယ
်လိုအပ်ချက်တွေကတော့အများကြီးပဲအဲ NLD တော့တက်လာရင်တော့ဟိုအဲ့လိုဖြည့်ဆည်းပေးကူညီပေးမယ်လို့ထင်တာပဲအဲ့အလေးပြည်သူလူထုကမျှော်လင့်တယ်နောက်တစ်ခုကတော့ဒီ NLD တက်လာရင်တော့ပြည်သူလူထုကအဲဒီဘက်တဲ့ဆန္ဒတွေကိုပေါ်ပြအစိုးရကလည်းလုပ်ဝင်မယ်ထင်တယ်။လက်ပိတ်လိုက်ဝင်တော့ပပြောင်အခုဆိုရင်လက်ပိတ်လိုက်ဝင်တွေကတော့အများကြီးပါပဲ။ဒီမှာဘေးနေရာဖြစ်ဖြစ်ပတ်စံမပေးလို့မရဘူး။ဘေးလုံငန်းဘေးဥစည်းဌာနဖြစ်ဖြစ်
။သခိုင်းတိုင်းရွှေဘိုခရိုင်ဒီပိင်းကနေရန်ကုန်မှာလာပြီးတော့လှုပ်လှုပ်နေတဲ့မတ်စာချီလင်းကတော့ပညာရေးကဏ္ဍကိုအဓိကထားပြီးတော့ပြည်ပြင်ပြောင်းလဲစေချင်သလိုတနိုင်ငံလုံးငြိမ်းချမ်းမှုကိုလည်းမျှော်လင့်နေတဲ့အကြောင်းခုလိုပြောပါတယ်။
ဟိုကျူရှင်နေပါလေရေလို့မဟုတ်ပဲနဲ့ပေါ့စာတင်ကြောင်းမှာပဲ10တန်းအထိကိုစာတင်ကြောင်းမှာနေမဲ့တင်ပြီးတော့ပြီးစဉ်ရှင်နေဆန္ဒရှိပါတယ်အခုအမေစုဆိုတာငင်းချမ်းရေးစုရှင်လေအဲဆိုတော့ငင်းချမ်းရေးကိုကဘာတီအောင်လို့ဖြစ်စေချင်ပါတယ်စပွဲတွေအခုဆိုအခုချိန်ထိအောင်ဖြစ်နေတော့မယ်လေ
ခီးသွန်းလုပ်ငန်းမှာလုပ်ကြိုက်နေတဲ့မဝင်းဝင်းကြီးကတော့သူမရဲ့မျှော်လင့်ချက်ကိုလည်းခုလိုပြောပါတယ
်ဘူးပေါ့ဘူးပေါ့သူများနိုင်ငံဗမာနေရသူများနိုင်ငံသွားရန်ခက်ခဲရှိရလေကိုဗမာနိုင်ငံတခြားနိုင်ငံသားရတာကိုယ်စီဝင်လာရန်လွယ်ကူတယ်တဲ့မှာကိုဗမာနိုင်ငံတွေတော့တခြားနိုင်ငံတွေသွားရင်ဗမာပြည်သူတွေတော့အရန်ကိုဘယ်လိုပြောမလဲစိန်ငယ်ရတယ်ဟိုဝင်နေဖြစ်ရတယ်ပေါ့နော်ဘယ်လိုပြောမလဲအဓိကတော့တင်ငယ်ရတယ်လို့ပြောရမှာပေါ့ဟိုဗမာတွေဆိုတိတ်ပြီးအေးမပေးကြအောင်လေဗမာတွေဆိုတချို့တွေဆိုဗမာတွေပြောစင်ကာပူတွေဗစင်ကာပူမှာပါညာဆိုဗမာဆိုတချို့တွေဆိုမသိကြအောင်ဒီလိုအဲ့လိုမျိုးဖြစ်တယ်ကိုကတိုးလုပ်ငန်းနေဆိုတာလေသူတို့နိုင်ငံတွေကလာပြီးတော့ကိုတွေတွက်လာမယ်ဆိုရင်တော့ပုံပြအဆင်ပြေရပေါ့
ပြည်သူလူထုအနေနဲ့ NLD ဆိုရပေါ်မှာမျှော်လင့်ချက်တွေထားရှိနေကြပါတယ်။ပြည်သူအများစုကတော့ဈေးပွားရေးပြည်တွင်းထွက်ဖို့နဲ့ကျန်းမာရေးပညာရေးခန္ဓာတွေကိုအဓိကဆောင်ရွက်ပေးတဲ့လို့ပြောဆိုလာကြပါလိမ့်ရှင်။ကျမမေဒီဆန်ဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပြပို့လိုက်တာပါ။
သောမေဒီဆန်ဟိမရှင် VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တွေ့ဆုံမေးမြန်းခန်းအဖက်အလဲပေးရအောင်ပါ။မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအရင်ထက်တိုးတက်မှုတွေတွေ့ခဲ့ရပေမဲ့စိန်ခေါ်မှုတွေလည်းအများအပြားရှိနေတော့မယ်လို့ရွေးကောက်ပွဲပညာရေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့ iPace အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်စိုင်းအောင်သိန်းကပြောပါရယ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲပြီးစနစ်တကျဆောင်ရွက်နိုင်မယ်ဆိုရင်ရွေးကောက်ပွဲဟာတိထက်ပိုပြီးအောင်မြင်မှုတွေရလိမ့်မယ်လို့လည်းတိုက်တွန်းပါရယ်ဒီမိုကရေစီအလေးအထတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာလှည့်ကျင့်တင်နန်းပေးနေတဲ့ iPace အဖွဲ့ရဲ့အကြံပေးအရာရှိစိုင်းအောင်သိန်းကိုကိုရန်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါရရှင်
။ကိုစိုင်းအောင်သိန်းကဒီ iPace for Institute for Political and Civic Engagement အဖွဲ့ကအကြံပေးအရာရှိပေါ့နော်။အဲ့တော့ဒီ iPace အဖွဲ့နဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်။ဘလို့စပြီးတော့ဘလို့စတင်ခဲ့လဲ။ပြည့်တဲ့ခါကျမှဒီ iPace အဖွဲ့ရဲ့အဓိကရည်မှန်းချက်တွေကဘာတွေလဲဆိုတဲ့ဥစားလေးပြောပြပါလား
ကျွန်တော်တို့စပြီးတော့တည်ထောင်လိုက်ခဲ့တာဒီ2012ပေါ့နော်2012 September အခုဆိုလို့ရှိရင်တော့ကျွန်တော်3နှစ်ရှိသွားပြီပေါ့ဆိုတော့ဒီကျွန်တော်တို့အခြေစိုက်တာကတော့ဒီရန်ကုန်မြို့မှာရှိရဲ့ဒီ American Center ရဲ့ပြီးတော့ဒီမန္တလေးမြို့မှာရှိရဲ့Jefferson Center မှာအဓိကအခြေစိုက်ပြီးတော့တင်နာနေပေးနေတယ်ဆိုတော့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီ Institute ဒီတင်နန်းကျောင်းပေါ့နော်ဖွင့်ရခြင်းရဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံမြန်မာပြည်သူပြည်သားတွေအတွက်ပေါ့နော်နောင်ကျလို့ရှိရင်ကျွန်တော်တို့ဒီ democratic transition မှာဒီ democracy အပြောင်းလဲကာလမှာကျွန်တော်တို့ဒီပို့ပြီးတော့မှ responsible ဖြစ်တဲ့ပို့ပြီးတော့မှပေါ့ပြည်သူတွေအတွက် accountable တာဝန်ခံမှုတာဝန်ယူမှုရှိတဲ့အုပ်ချုပ်မှုအစိုးရစနစ်ပေါ့နော်အဲ့လိုမျိုးထွက်ပေါ်လာအောင်ကျွန်တော်ရည်မှန်းတယ်အဲ့ဆိုအတီးကအဲ့လိုမျိုးထွက်ပေါ်လာဖို့ဆိုလို့ရှိရင်ဒီပြည်သူတွေရဲ့ပြည်သူတွေရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတော့ကျွန်တော်ပြည်သူတို့ပြောရတဲ့အားလုံးပေါ့နော်ပြည်သူတွေရဲ့ဒီဒီမိုကရေစီစနစ်မှာသူတို့ရဲ့ပူးပေါင်းပါဝင်မှုသူတို့ရဲ့ participation ရှိဖို့ကအရင်အရေးကြီးတယ်ဆိုတော့အဲ့လိုမျိုး participate တိတိယောက် participate ပါဝင်နိုင်ဖို့ဆိုလို့ရှိရင်ပြည်သူတွေမှာရှိတင်ရှိထိုက်တဲ့ဗဟုသုတပေါ့နော်ရှိတင်ရှိတဲ့ဗဟုသုတရှိတင်ရှိထိုက်တဲ့အတတ်ပညာရှိတင်ရှိထိုက်တဲ့ skills the democracy နဲ့သက်ဆိုင်တဲ့knowledge democracy နဲ့ပတ်သက်တဲ့အတတ်ပညာတွေကိုကျွန်တော်တို့ကပြုစုပြောထောင်ပေးတဲ့သူတို့ရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဆိုတော့အတိအကကျွန်တော်တို့အဲ့လိုမြင့်တင်ပေးဖို့ဆိုလို့ရှိရင်ကျွန်တော်တင်နာနေပေးတယ်ပြီးလို့ရှိရင်သူတို့ဒီအချင်းချင်းကွန်ရက်ချိတ်ဆက်နိုင်အောင်ပေါ့နော်သူတို့ကျွန်တော်တို့ဒီသူတို့ networking networking အချင်းချင်းချိတ်ဆက်နိုင်အောင်ကျွန်တော်တို့ကအခွင့်အလမ်းတွေဖန်တီးပေးတယ်ဆိုတော့ကျွန်တော်တို့ရဲ့တင်ဒန်းသားတွေကတော့အတိအကဒီနိုင်ငံရေးပါတီကလူတွေပါတယ်ပြီးလို့ရှိရင်အတိအကဒီ civil society လို့ခေါ်တဲ့အရာဖက်လူမျိုးပွဲစီတဲ့က participant တွေတော့တခြားတကြွလှုပ်ရှားသူတွေပေါ့နော်ကျွန်တော်တို့ကအတိအက target ထားပါတယ
်ဟုတ်ကဲ့အခုက2012ထဲကစပြီးတော့တည်ထောင်လာခဲ့တာဆိုတော့3နှစ်ပေါ့နော်ဒီ3နှစ်တာကာလအတွင်းမှာဘလောက်အတိုင်းအတာအထိကျေကျေပြတ်ပြတ်လုပ်နိုင်ခဲ့ပြီလဲဘလောက်အထိအဓိကဘာတွေကိုလုပ်ခဲ့လဲဆိုတာလည်းရှင်းပြပေးပါလား
ဟုတ်ကျွန်တော်တို့ဟိုအတိအကခဏကျွန်တော်ပြောလို့ကျွန်တော်အတိအကပညာရေးပေါ့နော်ဒီ education ပိုင်းပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အခုလောလောဆယ်ဆိုလို့ရှိရင်ဒီ3နှစ်တာကာလမှာကျွန်တော်တင်ဒန်းနာပေါင်း 900 ကျော်ကိုကျွန်တော်တင်တာပေးခဲ့ပြီးပြီပေါ့နော်ဒီ900ကျော်ပေးခဲ့ပြီးပြီကျွန်တော်ရဲ့ beneficiary ကျွန်တော်တို့ဒီနိုင်ငံရေးပါတီပေါင်းတော့25ခုလောက်ပြီးလို့ရှိရင်ဒီအရာဖက်လူမှုဖွဲ့စည်းပေါင်း250ကျော်လောက်ကလူတွေကိုကျွန်တော်တို့ကတင်တာပေးခဲ့ပြီးပြီပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်ထပ်ပြီးတဲ့ emphasize လုပ်ချင်တာကျွန်တော်တို့တင်တာနားတွေကခဏကျွန်တော်ပြောသလိုပဲကျွန်တော်တို့ကမတူညီတဲ့ background ကနေလာကြတာများရမတူညီတဲ့ပေါ့ဘေးမှာအဖွဲ့အစည်းမတူညီတဲ့ဒီပပလာရေးအဖွဲ့အစည်းမတူညီတဲ့ဒီတိုင်းရင်းသားလူမျိုးရေးအဖွဲ့အစည်းကနေလာကြတာများတယ်ကျွန်တော် very diverse ပေါ့နော်ခြားနားတဲ့လူတွေပါတယ်ဆိုတော့သူအချင်းချင်းဒီမှာလာတွေ့ပြီးတော့မှပြန်ပြီးတော့ network ချိတ်ဆက်ပြီးတော့ဒီကျွန်တော်တို့ရေကောက်ပွဲမှာတိုင်ခင်ကပဲအဖွဲ့အစည်းပေါင်း3-4ခုတော့မကတော့သူတို့ဒီပြန်ပြီးတော့မှဒီ voter AG ကစီမေးဆန္ဒရှင်ပညာရေးနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားစွာပါဝင်ပြီးတော့ဆောင်ရွက်ခဲ့တယ်ပြီးတော့ရှိရင်ဒီခဏရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေတည်ထောင်ပြီးတော့သူတို့လှုပ်ဆောင်ခဲ့တယ်ဆိုတော့တော်တော်များများပေါ့ပြန်ပြီးတော့ကိုယ့်ရဲ့ community ကိုယ့်ရဲ့အတိုင်းအဝိုင်းမှာသူရဲ့ data မှာပြန်ပြီးတော့ပြုလို့ဟိုပြန်ပြီးတော့လှုပ်ပေးနေတဲ့အားလည်းကျွန်တော်တွေ့ရပါတ
ော့အဲ့ဒါဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အသိပညာပေးတဲ့အပိုင်းတွေတော်တော်လေးလှုပ်ခဲ့တယ်ဆိုတော့ဒီလိုလှုပ်တဲ့နေရာမှာဒီလူတွေရဲ့စိတ်ဝင်စားမှုကဘလောက်အတိုင်းထားတည်ရှိတယ်လို့တွေ့ရလဲပြီးတဲ့အခါကျတော့ဒီဟာတွေလှုပ်တဲ့နေရာမှာစိန်ခေါ်မှုအနေနဲ့ဘာတွေတွေ့ခဲ့ရလဲ
ဆိုတော့အတိအကစိန်ခေါ်ချာခဏပြောလို့ပဲများသောအားဖြင့်ကျွန်တော်တို့လှုပ်နိုင်တာများသောအားဖြင့်ကျွန်တော်တို့ကဒီရန်ကုန်နဲ့တခြားမြို့ကြီးတွေမှာနေတဲ့လူတွေကိုပဲကျွန်တော်တို့ကပို့ပြီးတော့ခန်းစား권ရှိရပါတော့အတိအကဟိုးဘက်ဒီ remote area လို့ခေါ်တယ်ဒီတခြားဒီဒေသန္တရတိတ်ပြီးတော့လူရက်ရွာတဲ့ကိုရောက်ဖို့ကတိတ်ပြီးတော့ကျွန်တော်တို့ကအဆင်မပြေဘူးတိတ်ပြီးတော့မရောက်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒါအခက်အခဲတစ်ခုပေါ့ဆိုတော့ကျွန်တော်လုပ်နိုင်တဲ့ဟာဆိုတော့ဒီဟာကိုပဲကျွန်တော်ရဲ့ trainer တွေကို train ပေးတယ်သူတို့ကနေပြီးတော့မှကိုယ့်ရဲ့ဒေသမှာကိုယ့်ရဲ့ရက်ရွာတွေမှာကိုယ့်ရက်ကွက်မှာပြန်ပြီးတော့သွားပေးနေတာကျွန်တော်တို့ကအဲ့လိုမျိုးပဲကူညီပေးလို့ရပါတော့ခဏကျွန်တော်ပြောချင်တာကဒီ challenge တစ်ခုကတော့ဒီဘောလူ remote area လူတွေများနိုင်တဲ့လောက်များအောင်ရောက်ဖို့ကတော်တော်လေးကို challenging ဖြစ်နေတော့မှာပဲ
အခုဆိုရင်ရွေးကောက်ပွဲပြီးသွားပြီပေါ့နော်ရွေးကောက်ပွဲအသိပညာပေးရေးလုပ်ငန်းလုပ်တဲ့သူတယောက်အနေနဲ့နောက်လာမဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါမှာအခုအရင်ရွေးကောက်ပွဲတွေနဲ့မတူအောင်ဘာတွေလှုပ်တင်တယ်လို့ပြင်တင်တယ်လို့မြင်မိလဲ
ဒီနေရာမှာကျွန်တော်ကဘယ်လိုပြောမလဲကျွန်တော်ဒီတိတက်ပို့ပြီးတော့ကောင်းအောင်တော့ကျွန်တော်ဒီမှာဒီနေရာမှာနှစ်ပိုင်းခွဲပြီးတော့ပြောချင်တယ်ပေါ့နော်အတိကပထမအပိုင်းကဒီရွေးကောက်ပွဲကျင်းပရမယ်ဆိုလို့ရှိရင်အထူးတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုကဒီ UEC ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပို့ဆိုတော့အရေးကြီးတဲ့အခမ်းကဏ္ဍလေးပါဝင်တယ်ဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်မြင်တာပေါ့နော်တိတက်ပို့ပြီးတော့ကောင်းအောင်ဆိုလို့ရှိရင်သူတို့ဒီတစ်ပုတ်ပြီးတော့ preparation လို့တင်တယ်ပြီးလို့ရှိရင်ဒီတစ်ခေါက်မှာဆိုလို့ရှိရင်ကျွန်တော်တို့ပြောနိုင်တာတစ်ခုပါသူတို့တော်တော်လေးလို့သူတို့တော်တော်လေးကောင်းအောင်လုပ်နိုင်တာတွေ့ရတယ်ပေါ့နော်တခြားအရင်တုန်းကကိုယ်လည်းတည်ပြီးသားပေါ့နော်အရင်တုန်းကအရင်ရွေးကောက်ပွဲတုန်းကဆိုလို့ရှိရင်အခုလောက်မကောင်းဘူးပေါ့နော်ဥပမာဆိုလို့ရှိရင်ဒီမဲဆန္ဒရှင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပြည်စီ online နဲ့ online media ကနေပြီးတော့မှပတ်သက်ပြီးတော့သူတို့လုပ်တဲ့ဟာတွေပြီးလို့ရှိရင်ဒီအရက်ဖက်လူမှုအဖွဲ့အစည်းနဲ့သူတို့ပူးပေါင်းဆောင်ရွက်တဲ့ဟာတွေကတော်တော်လေးအားကောင်းလာတာတွေ့ရတယ်။ဆိုတော့ဒီထက်ကိုပို့ပြီးတော့ဟိုဖြစ်မယ်ဆိုလို့ရှိရင် systematic ပို့ပြီးကြအောင်လုပ်သင့်တယ်ပြီးလို့ရှိရင်ခဏဒီဟိုပေါ့တော်တော်ကောင်းအောင်လုပ်လာနိုင်တာတော့တော်တော်အများကြီးရှိပါတယ
်။
ဒါပေမဲ့ challenge တွေအများကြီးရှိလာပဲဥပမာဆိုလို့ရှိရင်ခဏဒီဂျိုတင်မယ်နဲ့ပတ်သက်ပြီးတော့ပေါ့နော်အတရားတွေနည်းနည်းဟိုဖြစ်တဲ့ဟာတွေရှိရပြီးလို့ရှိရင်မဲစင်းပြုတ်စုတဲ့နေရာမှာလိုအပ်ချက်လေးတွေနည်းနည်းပါးပါးတွေ့ရတာ
ဒါတွေကတော့
ဘောနတာတွေကတော့
အားနေချက်တွေပေါ့
အားနေချက်တွေ
ရွေးကောက်ပွဲအားနေချက်တွေဆိုတော့အားသာချက်ကိုရောဘယ်လိုတွေးရလဲဒီရွေးကောက်ပွဲမှာ
အားသာချက်ကတော့ခဏတခုကကျွန်တော်ပြောလို့ပဲအားသာချက်အတိကအားသာချက်ကဒီအရာဖက်လူမှုအဖွဲ့အစည်းရအားကောင်းလာတယ်ဒီ voter education မဲဆန္ဒရှင်ပညာရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုလှုပ်လာနိုင်တာကျွန်တော်တွေးရတယ်ပြီးလို့ရှိရင်ခဏပြောလို့ပဲဒီ CSO နဲ့UEC နဲ့တခြားအစိုးရအဖွဲ့အစည်းနဲ့နိုင်ငံရေးပါတီနဲ့ပူးပေါင်းပါဝင်မှုကတကယ်အားကောင်းလာတယ
်။
ဒါအာသာချက်တခုနောက်တော့အာသာချက်တခုကကျွန်တော်မြင်တာ space ပေါ့နော်။ ကျွန်တော်ဒီအရာဖက်လူမှုဖွဲ့စည်းပဲဖြစ်ဖြစ်တခြားဒီအဖွဲ့စည်းပဲဖြစ်ဖြစ်တို့ကspace ကပို့ပြီးတော့ကျေလာလှုပ်လာနိုင်တယ်လှုပ်လာဘာလှုပ်လာနိုင်တယ်အခွင့်လန်းနေပို့ပြီးတော့များလာတယ်တခြားပြီးတော့ရှိရင်နောက်တစ်ချက်ကပြည်သူတွေကနေပြီးတော့မှဒီတစ်ခါဆိုလို့ချင်းပြည်သူတွေကတော်တော်လေးကိုအားတက်လာပြီးတော့မှမဲပေးလာကြတာကျွန်တော်တွေ့ရတယ်မတခြားနေရာတွေတော့မဲပေးခွင့်မရှိတဲ့နေရာတွေတော့ရှိတော့ရှိရတာမဲ့ပို့ပြီးတော့သူတို့ရဲ့အခွင့်အရေးကိုကျင့်သုံးလာရတဲ့ဘောမှာတွေ့ရတယ်ဘ
ုဟုတ်ကဲ့နောက်တစ်ခုကဒီရွေးကောက်ဖွဲ့ကဒီလွတ်လပ်တယ်ဒါပေမဲ့တရားမျှတမှုမရှိဘူးဆိုပြီးတော့ဝေဖန်တာတွေထွက်နေတယ် NLD ကလည်းဒီလိုပဲဝေဖန်ခဲ့တယ်ဒီအပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်တတိယမှာလည်းနည်းနည်းမှာကြားမိပါတယ်ခဏအခုပြောလို့ပေါ့နော် NLD ကလည်းသူပြောတာဘယ်လိုပြောမလဲဒီရွေးကောက်ပွဲဟာဆိုလို့ရှိရင်မျှတမှုတော့အပြည့်အဝမရှိပါဘူးဒါပေမဲ့ free ဖြစ်တယ်လို့တော့သူတို့ယုံကြည်ရပါတော့ကျွန်တော်တင်တယ်အဲ့သူတို့ဘာဖြစ်လို့အဲ့လိုပြောလဲဆိုလို့ချင်းတခြားလူဝေဖန်တဲ့လူပေါ့နော်အဲ့လိုဝေဖန်တာလားဘာဖြစ်လို့အဲ့လိုဝေဖန်လဲဆိုလို့ချင်းဒီ fair မဖြစ်ဘူးဆိုတာကျွန်တော်တင်တယ်သူတို့မြင်တာကတော့ဒီငကိုကလေးကဒီ constitution နဲ့ကဒီပေါ့နော်ဒီကျွန်တော်တို့က 25% ပေါ့နော် 25% ရခိုင်နှုန်းကအဲ့ဟာတော့ကြောင့်မလို့သူက fair မဖြစ်ဘူးလို့ဟောပေါ့ယူဆတဲ့သဘောမှာရှိတယ်လို့ကျွန်တော်တင်တယ်လေ
ဟုတ်ကဲ့ပါ
ဆိုတော့အဲ့ဟာဆိုတော့ဒီတော့free လွတ်လပ်တဲ့ဆိုတဲ့နေရာမှာလဲခဏကျွန်တော်ပြောလို့ပဲမြန်မာပြည်လူတွေမြင်ကြတာ free လွတ်လွတ်လပ်မဲပေးခွင့်ရှိကြတယ်ပေါ့နော်ဒါကျွန်တော်အတိုင်းသာအထီးတော့ခဏကျွန်တော်ပြောအတိုင်းသာအထီးတော့ free ဖြစ်တယ်အတိုင်းသာအထီးတော့ fair ဖြစ်ပါတယ်ဒါပေမဲ့ခဏကျွန်တော်ပြောလို့free ဖြစ်တယ်ဆိုတာဒီတကယ်လို့လားဒီတခြားနေရာမှာဥပမာတိုင်းဒေသကြီးတို့ပေါ့နော်ဒီတခြားပြည်နယ်မှာဆိုမြေပြန့်မှာဆိုလို့ချင်းကြည့်မယ်ဆိုလို့ချင်းဒီလူထုတွေကပို့ပြီးတော့ပို့ပြီးတော့ဟောပါလေသူတို့မဲကိုလွတ်လွတ်လပ်လပ်ပေးခွင့်ရှိရဲဒါမဲ့ဟိုဟာတခုကတည်င်းကြားမိတာလေဘောနောဥမာဆိုလို့ရှိရင်ဒီတခြားနေရာတွေမှာဆိုလို့ရှိရင်အချိန်နေပေါ့ဒီစစ်ပွဲတွေဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီမဲပေးခွင့်မရတဲ့မြို့နယ်တွေရှိတယ်လေဆိုတော့အဲ့ဒီဘက်ကလေအဲ့ဒီဘက်ကလူတွေကနေကြည့်မယ်ဆိုလို့ရှိရင်သူတို့အတွက်က free မဖြစ်တော့ဘူးလို့ခံယူခြင်းခံယူမှာပေါ့နော်ဆိုတော့ကျွန်တော်ထင်တယ်အဲ့မှာဟိုဟာနည်းနည်းတော့ရှိလိမ့်မယ်ထင်တယ်အတိုင်းအတာထိတော့
အတိုင်းအတာကုထီပေါ့လေဟုတ်ကဲ့အဲ့တော့အခုဆိုရေးကောက်ပွဲကလည်း BY ပေါ့နော်ဟုတ်ကဲ့အာဒီမိုကရေစီအတွင်းကုပြောင်းရေးကိုဖော်ဆောင်တဲ့နေရာမှာပေါ့နော် IPACE ကလည်းအခုလိုမျိုးနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကိုဒီမိုကရေစီအခြေခံမူတွေနဲ့ပတ်သက်ပြီးတော့လည်းခုနကတင်နန်းပေးတာတွေပါရှိတယ်ဒီလိုဒီမိုကရေစီအခြေခံမူတွေကဒီလူထုကြားမှာရောဘယ်လောက်ထိခိုင်မာမှုရှိနေပြီလို့တွေ့ရလဲ
ဟုတ်ကဲ့အများကြီးလိုအပ်ချက်အများကြီးလိုအပ်နေသေးတယ်လို့ကျွန်တော်ထင်တယ်
။ဘာကြောင့်အဲ့လိုပြောနိုင်တာလ
ဲ။ဘာဖြစ်လို့ဆိုလဲဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်ကျွန်တော်တို့တင်တန်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တင်တန်းပေးနေခဏအခုပြောသလိုပဲဒီအတိကဥပမာဆိုလို့ရှိရင်ပြည်သူတချို့အကုန်လုံးကျွန်တော်မဆိုလို့ပါဘူးပေါ့နော်အားနဲ့ချက်အားတာချက်တို့တူတူရှိမှာပဲ။ဒါပေမဲ့ဒီမဲတချို့တလေဆိုလို့ရှိရင်အိမ်မှာကျွန်တော်ချင်းအတိကမြုပ်ကြီးပြကြီးကလူတွေကိုကျွန်တော်မဆိုးလို့ပါဘူးများသောအားဖြင့်ဒီနယ်မှာရှိတဲ့လူတွေဆိုပို့ပြီးတော့ဒီမဲပညာပေးရေးနဲ့ပတ်သက်ပြီးတော့အတိပညာမလားဘဟုသုတပြီးတော့တော်တော်လေးဟိုလိုအပ်နေသေးတယ်ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ခါလေးသူတို့မဲသွားပြီးတဲ့နေရာမှာဆိုလို့ရှိရင်မဲသွားပေးတာပေးရတာဒါပေမဲ့ဘယ်လိုဟာမျိုးလုပ်လို့ရှိရင်ဘယ်မဲဖြစ်နိုင်မလဲဘယ်လိုဟာမျိုးလုပ်လို့ရှိရင်ဘသူ့ကိုဘယ်နိုင်ငံရေးပါတီကဘယ်လို platform တွေရှိတယ်လဲဘယ် you know ဘယ်ရွေးကောက်ပွဲရွေးကောက်ခံအမှတ်လောင်းတွေကခင်ဒီတွေကဘာတွေဘယ်လိုရှိတယ်လဲအဲ့မှာကျွန်တော်ဒီနေ့တို့ရဲ့လိလအားချက်တွေကနည်းနည်းလိုနေသေးတယ်တို့ကျွန်တော်မြင်တယ
်ကျွန်တော်တို့အခုဆိုရင်ရွေးကောက်ပွဲလည်းကျင်းပပြီးသွားပြီရွေးကောက်ပွဲရလဒ်တွေလည်းထွက်လာပြီမြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်နဲ့ပတ်သက်ပြီးတော့ဘလောက်ထိမျောလင့်ထားလဲ
ရန်ကုန်နဲ့မေကွန်းမှာဘလော့တီမျောလင့်ထားလဲဆိုတော့ကျွန်တော်တို့ကနပြောလို့ပဲဒီကျွန်တော်အနေနဲ့ဆိုရင်တအားကိုမျောလင့်ထားတယ်ပေါ့နော်ကျွန်တော်လည်းမြန်မာလူမျိုးတစ်ယောက်ပဲဒီတိတက်ပို့ပြီးတော့ဒုတက်အောင်တိတက်ပို့ပြီးတော့ကနပြောလို့ငင်းချမ်းစေချင်တယ်အခုဆိုလို့ရှိရင်ကိုယ်လည်းတိတက်အတိုင်းပဲပေါ့နော်အဲကျွန်တော်တို့စစ်ဖြစ်နေတဲ့နေရာတွေလည်းရှိနေသေးတယ်အစိုးရတိတက်လာလို့ရှိရင်ဒီငင်းချမ်းရေးရအောင်အားလုံးငင်းချမ်းပြီးတော့မှဒီဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်တော့ဘူးအလုံးပူပေါင်းပါဝင်မှာမဖြစ်လိမ့်မယ်တော့ကျွန်တော်ယူဆတယ်ကျွန်တော်မျှော်လင့်တယ်နောက်ကြလို့ရှိရင်တော့ ကျွန်တော်မြန်မာနိုင်ငံပလောက်မျောလင့်ထားလဲဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ကျွန်တော်တယောက်တည်းအမြင်ပဲကျွန်တော်တယောက်တည်းမျောလင့်ချက်ဆိုလို့ရှိရင်နောင်ကြလို့ရှိရင်အခြေတော်အာရှတာမကပါဘောเนาะဒီကပအလဲမှာလဲကျွန်တော်တို့ရင်ပုံသားနိုင်တဲ့သူများကိုမကြော်ရင်တော့လဲနောက်မကြတဲ့ပေါ့နိုင်ငံတစ်နိုင်ငံဖွံ့ဖြိုးတိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာဖို့တော့ကျွန်တော်အရင်မျောလင့်ပါတယ်
ဟုတ်ကဲ့ကိုဆောင်းသိကျေးဇူးပါပဲ
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါ
iPace အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဆိုင်အောင်သိန်းကိုကိုရနိုင်က VOA Studio မှာမေးမြန်းသွားတာပါရှင်ခုတော့မနေ့ပြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းနေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
တော်ရစမှာလေတိုင်းနာဒေသတွေကတိုက်ပွဲတွေဟာညဉ့်ညံ့မလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူကောင်းတဲ့ခြေတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘသူတွေမှာတာဝန်ရှိပါသလဲဘသူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေဗီအိုရဲ့တယ်လီဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ကြပါတယ်။အီးမေးလ်လိပ်စာ bamis@voanews.co ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ။
American အတန်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းဟန်ကသတင်းထောက်တွေနဲ့အလုတ်တန်းသတင်းထောက်တွေပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါ။ကိုအောင်ရဲမမောင်နဲ့မကေဇူတို့ကတင်ဆက်ထားပါရရှင်။
ကျန်းမာရေးနာမည်ဒီမိုကရေစီဖွဲ့ချုပ် SNLD အပါအဝင်ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ NLD ပါတီရဲ့တာဝန်ရှိသူတွေကပြောပါတယ်ရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်ပိုင်းအမျိုးသားပြည်နယ်တည်မြဲရေးအတွက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးဖို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကကမ်းလှမ်းခဲ့ပြီးတဲ့နောက်မှာတော့အခုလိုမဟာမိတ်တိုင်းရင်းသားပါတီတွေအနေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်နေတာပါတိုင်းရင်းသားပါတီတွေထဲမှာတော့ကျန်းမာရေးနာမည်ဒီမိုကရေစီဖွဲ့ချုပ်နဲ့အရင်ဆုံးတွေ့ဆုံမှာဖြစ်တယ်လို့ NLD ပါတီရဲ့ဗဟိုပြောခွင့်ရဦးညံဝင်းကပြောပါတယ်
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဆွေးနွေးပြီးပါပြီပြီးကြတဲ့တောင်းဝန်ပေးတာပါပြီကျွန်တော်တွေ့ပါမယ်ကျွန်တော်တို့ရဲ့မအားလတ်တဲ့အခြေအနေတွေ့ပါမယ်မကြရင်တွေ့ပါလောလောဆယ်တော့ SNLD တို့ပါတော့တွေ့မယ်လေဟုတ်ကဲ့နောက်မှကျွန်တော်တို့လိုအပ်တာအကုန်တွေ့သွားမှာပါ
ဘယ်ကြောင့်ရောက်ဒီကထားပြီးတော့ဆွေးနွေးမလဲဆိုတာကိုတော့ NLD ကပြောကြားထားခြင်းမရှိသေးပါဘူးပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့ NLD ရွေးကောက်ပွဲဝင်မယ်လို့ကြေညာကလေးကမဟာမိတ်တိုင်းရင်းသားခေါင်းဆောင်တွေဖြစ်တဲ့ CRPB ခေါ်လွတ်တော်ခေါ်ယူရေးကိုစားပြုကော်မတီအဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တွေပြိုင်မဲ့နယ်မြေတွေမှာရှင်းပြမှာမဟုတ်ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်ရွေးကောက်ပွဲအကြိုကာလမှာလည်းSNLD ပါဝင်တိုင်းရင်းသားပါတီတချို့နဲ့ NLD ပါတီတို့အကြားဆွေးနွေးမှုတွေရှိခဲ့ပါတယ်။88မျိုးဆက်ငင်းကြဲရင်းနဲ့ပွန်လင်းလူမှုအဖွဲ့အစည်းကကိုမြရေးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတင့်ပြီးတော့ဒီတွေ့ဆုံမှုကိုကြိုးဆိုတယ်လို့ပြောပါတယ်
။အဲ့တော့မြန်မာနိုင်ငံရေးအကြောင်းလဲမှာတကယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဆွေးနွေးပြီးတော့သူတည်ဆောက်ဆက်ရှင်ဒီကအားဖြင့်ဆိုမှုဆိုတိုင်းရင်းသားအခြေခံခွင့်ရေးကိုမပေါ်ဆောင်ပြီးနိုင်ပေတယ်မပေးနိုင်ပေနဲ့ပေါ့။ရပေတော့မှမြန်မာနိုင်ငံဒီမိုကရေစီဆွေးနွေးရှင်အောင်မြန်မာမဟုတ်အဲ့တော့တိုင်းရင်းသားတွေရဲ့အခန်းကဏ္ဍအလွန်အရေးကြီးတယ်။အဲ့တော့မြောက်ကပြည်ရဲ့ပြည်မယ်ဆိုတဲ့ကိစ္စကအလွန်ကောင်းတယ်ကျွန်တော်တို့အဲ့တိုင်းပဲမြင်ပါတယ
်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်ဇိုမီဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးသားပါတီမွန်မျိုးသားပါတီစတဲ့တိုင်းရင်းသားပါတီတွေဟာပြီးခဲ့တဲ့နှစ်20အတွင်း NLD ရဲ့မဟာမိတ်ပါတီတွေဖြစ်ယက်တီခဲ့ကြပါတယ်။အဲ့ဒီပါတီတွေဟာညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UN ရဲ့အဖွဲ့ဝင်တွေလည်းဖြစ်ပါတယ်။
နယ်မြေမတည်ငြိမ်မှုကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်ကြေးတီနယ်မန်ယူမြို့နယ်တွေကစစ်ပေးဒုက္ခသည်တွေကိုဒေသခံနိုင်ငံရေးပါတီတွေကအကူအညီပေးနေတယ်လို့သိရပါဗျ။ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားမြောက်ဒီမိုကရက်တစ်ပါတီ SNDP တွေကတွားရောက်အကူအညီပေးနေတယ်လို့မန်ယူမြို့နယ်ကအကူအညီပေးရေးမြို့နယ်တာဝန်ခံဒေါ်နန်းနော်ခန့်ကပြောပါဗျ။အဲ့ဒီပါတီတွေဟာလိုအပ်တဲ့အစားအသောက်ဆေးဝါးအဝတ်အထည်တွေကိုအကူအညီပေးနေပြီးဆရာဝန်တွေကိုပါဒုက္ခသည်စခန်းတွေစီခေါ်သွားပြီးဆေးကုသမှုတွေလုပ်ပေးနေတယ်လို့သူကပြောပါဗျ။ဒီလအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းတပ်မတော် SSPB SSA နဲ့အစိုးရတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရှမ်းပြည်နယ်မှာလူသသောင်းကျော်လောက်ဆစ်ဆောင်ဒုက္ခသည်စခန်းတွေမှာခိုလုံနေရတာပါ။
ကျမပြည်စည်းခဲ့တဲ့ရွေးကောက်ပွဲမှာချင်းချောက်မှုတွေအပါအဝင်မတမောမှုတွေအနေနဲ့ကျင်းတာရှိခဲ့ပြီးတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားစေနိုင်မဲ့တက်ရောက်မှုတွေမရှိခဲ့ဘူးလို့ you got where Sanji Lila put it, Pace Car, Dreda, Go Science or something up your worry.
Change down move on. Then you are sure. I am sure. You are just a care.
ကျွန်တော်တို့ပြရကလေးကတော့ချက်စင်တစ်ခုလုံးကိုဒရမိုးသွားရလောက်အောင်ဒီကောက်ချက်စင်တစ်ခုလုံးပြတ်သွားရလောက်တဲ့ချက်စင်ချက်ရံလို့ကျွန်တော်တို့ဒီမှာတွေ့ရအောင်ချင်းချမှုနဲ့တရားမဲ့ပြုခြင်းမှုကိစ္စရတွေဟာကချင်ပြည်နယ်ရှမ်းပြည်နယ်လို့ဒေသတွေမှာဖြစ်ခဲ့ပြီးတော့ပေးစ်လို့ခေါ်တဲ့ယုံကြည်ရသောရွေးကောက်ပွဲပေါ်ပေါ်ရေးပြည်သူ့လို့ရှာမှုအဖွဲ့ရဲ့နိုဝင်ဘာလကုန်မှာထုတ ပြီးခဲ့တဲ့ရွေးကောက်ပွဲမှာမြန်မာနိုင်ငံတဝန်းလုံးကနေရာပေါင်း100ကျော်မှာ Peace ဖွဲ့ကလိလာဆောင်ကြည့်မှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကလည်းကဏ္ဍပေါင်းစုံကိုတင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကို Internet ကနေပြီးဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932382555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ပို့ဖို့စာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပို့နိုင်ကြပါတယ်ရှင်။ပြိုအေးရဲ့တင်းလာနေညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်ဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့တော်ကနေရ22ခုမှာဝင်ရောက်ရှာဖွေဆင်းနေမှုတွေအတွင်းအချမ်းပတ်သမားတွေအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးခဲ့ပေမဲ့ပါရီမြို့အချမ်းပတ်တိုက်ခိုက်မှုမှာထိတ်ဆုံးကနေပါဝင်ပတ်သက်နေသူအဖြစ်နဲ့တန်တရားရှိနေတဲ့ဆလာအပ်ဒယ်ဆလမ်ကိုတော့ရှာမတွေ့သေးဘူးလို့ဘယ်လ်ဂျီယံအစိုးရရှင်းတွေကဒီကနေ့ပြောပါတယ်ဝင်ရောက်ရှာဖွေမှုတွေအတွင်းမှာတန်တရာဖြစ်သူတဦးထက်မနည်းဒဏ်ရာရခဲ့ပြီးအခုစီးနှင်းရှာဖွေမှုတွေထဲက9ဦးကိုတော့ဘရက်ဆယ်မြို့တော်အတွင်းနဲ့မြို့တော်တဝိုက်မှာလှုပ်ဆောင်ခဲ့တာလို့ရှင်းတွေကပြောပါတယ်ပြည်သင့်နိုင်ငံပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုပုံစံမျိုးနဲ့ဘယ်လ်ဂျီယံမှာလည်းတိုက်ခိုက်မှုတွေလှုပ်လာမှာကိုစိုးရိမ်ရတဲ့အကြောင်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မီခေးကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်ရှင်ပြည်သက်သမ္မတဖရန်ဆွာအော်လွန်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်။ Islamic အစွန်းရောက် IS စစ်သွေးကြွတွေကိုချေမှုန်းရင်းနဲ့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရဖြည့်ဆည်းနိုင်ရေးနည်းလမ်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစိုက်တစ်ပိုင်းဖြစ်နေအမေရိကန်သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။ Iran နဲ့ Syria နိုင်ငံအတွင်းက IS စစ်သွေးကြွပြစ်မှတ်တွေကိုလေကြောင်းကနေတနစ်ကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်တို့ဦးတို့ဆွေးနွေးကြမယ်လို့လည်းဒီအမေရိကန်သမ္မတအင်မီရောကပြောဆိုပါတယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်နဲ့သူတွေ့ဆုံပြီးတော့ရွေးကောက်ပွဲအအောင်မြင်ကျင်းပနိုင်တဲ့အတွက်ဒီသမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးပါတယ်လို့တနင်္ဂနွေနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အာဏာကိုချော့ချော့မွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်တာဟာဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရာရောက်တဲ့အကြောင်းနဲ့အခုရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအဘိကူညီတော်ဖို့အစင်သိရှိနေတဲ့အကြောင်းမစ္စတာဘန်ဂီမွန်ကပြောခဲ့ပါဗျ။ကွာလာလမ်ပူမြို့တော်မှာအာဆီယံစီးပွားရေးအသိုက်အဝန်းထူထောင်ရေးသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားကိုမစ္စတာဘန်ဂီမွန်လည်းတက်ရောက်တာဖြစ်ပြီးတော့ဒီထိပ်သီးအစည်းအဝေးပြင်ပမှာသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကပြီးဆုံးခဲ့တဲ့နှစ်ရက်ကြာဒီအာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာတော့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်ရှင်။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖို့တဲ့မြေစာပုံပြိုကျမှုကြောင့်ထိတ်ဆုံးသူအနည်းဆုံး113ဦးရဲ့ရုပ်လောင်းတွေကိုဖျားပွေတွေ့ရှိထားပြီးတော့ထိတ်ဆုံးသူတွေကိုပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။ထိတ်ဆုံးသူတို့ရဲ့ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပေမဲ့ဘယ်သူဘယ်ဝါမှမသိကြသူတွေရဲ့ရုပ်လောင်းတွေကိုတော့အပြာရောင်မိုးကစာတွေနဲ့ထုတ်ပို့ထားပါတယ်။ကြောက်စိမ့်တူဖို့ရေးလောက်ကကမြေစာပုံပြိုကျမှုမှာနောက်ထပ်လူ100လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်။ဖားကန့်ဒေသမှာနေထိုင်ကြသူတွေရဲ့စည်ရင်းတွေမရှိတာကြောင့်မို့လို့အခုဒီမြေစာပုံအောက်မှာတည်ဆုံးခဲ့တဲ့သူအရေးအတွက်ကိုမသိဘူးဆိုပြီးတော့လည်းဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးတစ်ဆွေမြင့်ကပြောပါတယ်ရှင
်။တနင်္လာနေ့နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇူဘီယာအယ်ထယက်ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ53 kHz 95.5ရိုကနေတိုက်ရိုက်ထုတ်လွင့်ပေးသွားအောင်ပါ။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမအနောင်လောက်ပါ
This program has come to you from the Voice of America, Washington.